Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ်မလ23ရက်တနင်္လာနေ့ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီညပဲသတင်းတွေကိုမှတ်ခွာညွှန်တဲ့အတူကြီးညာပေးမှာပါ American ပြည်ထောင်စုမှာ Coronavirus ရောဂါကာကွယ်ကယ်ဆယ်ရေးတွေအတွက်ပြည်내အုပ်ချုပ်ရေးမှုတွေရဲ့ညွှန်ကြားမှုနဲ့လှုံ့ဆော်ဖို့သမ္မတ Trump ကပြောကြားလိုက်ပါပြီအာရှနိုင်ငံတွေမှာအခြေစိုက်တဲ့မြန်မာတန်ယုံတွေကမြန်မာနိုင်ငံသားတွေနေရပြန်ရေးအတွက်စီစဉ်ပေးနေတယ်လို့ရောဂါကြိုးမကူးဆက်အောင်လဲကြိုးတင်ကာကွယ်မှုတွေလုပ်ပေးနေပါတယ်Coronavirus ကူးစက်မှုတွေကြောင့်2020 Tokyo Olympic ပြိုင်ပွဲကိုရွှေ့ဆိုင်းရဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရင
်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ Coronavirus ကိုကူးစက်မှုရှိမရှိသိချာစောင့်ကြည့်မယ့်အစီအစဉ်ကိုမလိုက်နိုင်ရင်အရေးယူမယ့်အကြောင်
းဒီကူးစက်မှုတွေရထုတ်ပြန်လာတဲ့ဒီကူးစက်ကျက် quarantine လောက်အောင်မလုပ်ဘူးထောက်ထောက်ဖြစ်တယ်ဆိုလို့ရှိရင်တောင်5000တုံးမို့1600လောက်တုံးမို့ညရစလုံးချမှတ်မယ် quarantine လောက်တယ်ဆိုတော့တခြား
ကူးစက်ရောဂါတိုက်ဖျက်ရေးဗဟိုဌာနကဒေါက်တာခင်ခင်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါမင်းပြားမြို့နယ်အတွင်းတက်မတော်လေ့ကျင့်ရေးအကြောင်းကို AA အဖွဲ့ကတိုက်ခိုက်ခဲ့တာမှာနှစ်ဖက်ထိခိုက်ကြဆုံမှုရှိပါတယ်ကလဒန်စီမံကိန်းကအိန္ဒိယနိုင်ငံသားတွေအပါအဝင်စီမံကိန်းဝန်ထမ်း5ဦးကို AA ကတညဖမ်းထားပေမဲ့ပြန်လွှတ်ပေးလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ရာမူလဆင်းမြင်းနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်အပြန်အလှန်ဆွတ်ဆွဲပစ်တင်နေကြတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတော်အရန်တပ်ဖွဲ့ရဲ့ကုန်ကျစရိတ်ကိုပြည်ထောင်စုအစိုးရကနေပေးဆောင်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အုပ်ချုပ်ရေးမှုရဲ့ညွှန်ကြားရေးမှုအောက်ကနေပြီးတော့စတင်ပြီးလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အခုအချိန်ထိအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဆုံးခံရတဲ့ပြည်내တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နယူးယောက်နဲ့ဝါရှင်တန်ပြည်နယ်တွေကိုအဓိကထားပြောကြားသွားတာဖြစ်ပြီးဒီပြည်နယ်တွေမှာနိုင်ငံတော်အရန်တက်တွေအနေနဲ့ရှေးကုသတဲ့နေရာတွေမှာလှုပ်သွားမှာဖြစ်တယ်လို့နှာခေါင်းဆီးမျက်နှာဖုံးတွေယောဂါမကူးဆက်ရအောင်ကာကွယ်တဲ့ဝတ်စုံတွေအသက်ရှူဆက်တွေနဲ့တခြားလိုအပ်တဲ့အထောက်ပံ့ပစ္စည်းတွေပေးဖို့အတွက်ကူညီပေးသွားမှာဖြစ်တယ်လို့အင်ဂျီရောမှာတနင်္ဂနွေနေ့ညကပြုတ်ထုတ်တဲ့သတင်းစာရှင်းလင်းပွဲတွင်မှာသမ္မတထရမ့်ကပြောကြားခဲ့တာပါဒါအပြင်ဒီပြည်နယ်သုံးခုစလုံးမှာလည်းအရေးပေါ်ဘေးဒုက္ခအခြေအနေကြီးညာထားတာကိုလည်းသမ္မတထရမ့်ကအတည်ပြုထားပြီးပါပြီ။လိုအပ်နေတဲ့ဆေးဘက်ဆိုင်ရာအကူအညီပစ္စည်းတွေရဖို့အတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့ကြိုးပမ်းသွားကြဖို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုပါဝင်ပြည်နယ်အုပ်ချုပ်ရေးမှူးတချို့ကအင်ဂျီရိုကိုပန်ကြားထားပါတယ်။ပြည်ထောင်စုအစိုးရအနေနဲ့စက်ရုံတွေကိုလိုအပ်နေတဲ့နှာခေါင်းဆီးမျက်နှာဖုံးတွေ၊ယောဂါကာကွယ်ဝတ်စုံတွေ၊အသက်ရှူဆက်တွေနဲ့တခြားမရှိမဖြစ်လိုအပ်တဲ့ဆေးဝါးပစ္စည်းအထောက်ပံ့တွေထုတ်လုပ်ဖို့အတွက်မှာတင်တယ်လို့အကြံပေးပါတယ်။အမေရိကန်ရေတပ်ကစစ်ကူတာရေးတင်မောမာစီကို Los Angeles မြို့မှာထားသွားမှာဖြစ်ပြီး Comfort တင်မောကိုတော့လာမဲ့သတင်းပတ်တွေအတွင်းမှာအရှိဘကန်ရန်ကိုပို့သွားမှာဖြစ်ကြောင်းနဲ့ဒီတင်မောဟာ New York စစ်ကမ်းမှာဆက်ကပ်ထားဖို့များတယ်လို့သမ္မတ Trump ကပြောပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအကြီးကျယ်ခံရတဲ့အကျိုးဆက်ကြောင့်ထိခိုက်မှုကိုဖတ်ဆဲဖို့အမေရိကန်ပြည်သူအများစုနဲ့စီးပွားရေးလုပ်ငန်းအများအပြားအတွက်စီးပွားရေးအထောက်ပံ့ဖြစ်အမေရိကန်ဒေါ်လာ 1.8 ထရီလီယံ3ရေးအမေရိကန်အထက်လွှတ်တော်မှဒီကနေ့တနင်္လာနေ့မှထပ်ပြီးတော့မဲခွဲဖို့ရှိပါတယ်။မနေ့တနင်္ဂနွေနေ့ကမဲခွဲဆုံးဖြတ်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပါအချက်တချို့ကိုစန့်ကျင်နေတဲ့ဒီမိုကရက်တွေနဲ့သဘောတူညီချက်မရဘူးဆိုရင်တနင်္လာနေ့မှထပ်ပြီးမဲခွဲမယ်လို့လူများစုခေါင်းဆောင် Republican အမတ်မကောင်ကပြောခဲ့တာပါဒီအကူအညီပေးရေးအစီအစဉ်ဟာအမေရိကန်ရဲ့စီးပွားရေးမြင့်တက်လာစေဖို့ရည်ရွယ်ပြီးအမေရိကန်ပြည်သူ90ရာခိုင်နှုန်းကျော်နဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကျဆင်းရပ်တန့်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတိုက်ရိုက်ထောက်ပံ့ငွေပေးသွားဖို့ဖြစ်ပါတယ်အမေရိကန်ရှေ့ဘက်ခြမ်းကနယူးယောက်နယူးဂျာစီကွန်နက်တီကတ်အလဲပိုင်းကအီလီနွိုက်နဲ့အိုဟိုင်ယိုတောင်ပိုင်းကလူးယီစီယားနာနဲ့ပစိဖိတ်ကမ်းရိုးတန်းမှာရှိတဲ့ကယ်လီဖိုးနီးယားစတဲ့ပြည်နယ်ကြီး9ခုကအုပ်ချုပ်ရေးမှုတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ကာကွယ်ဖို့တံပေါင်းများစွာသောပြည်သူတွေအိမ်ထဲမှာပဲနေကြဖို့ညွှန်ကြားထားပါတယ်။လောလောဆယ်မှာအမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,400ရှိပြီးသေဆုံးသူကတော့450ရှိကြောင်းအတည်ပြုထုတ်ပြန်ထားပါတယ်
။ American Republican အထက်လွှတ်တော်မှာ Rand Paul ဟာ COVID-19 ယောဂကုသခံထားရတယ်လို့တနင်္ဂနွေနေ့ကအတည်ပြုပြောဆိုခဲ့ပါတယ်သူကတော့ဒီယောဂကုသသူတွေနဲ့ထိတွေ့ဆက်ဆံမှုမရှိခဲ့ပါဘူးလို့ဆိုပါတယ်ဒါပေမဲ့သူသွားလာခဲ့တဲ့ခီးတွေခန္ဓာတွေကနေကုသခံရတာဖြစ်နိုင်ပါတယ်အခုချိန်မှာတော့ COVID-19 ကုသခံနေရတဲ့ American အထက်လွှတ်တော်မှ Ron Paul နဲ့အနီးကနေခဲ့သူအထက်လွှတ်တော်မှ Mitt Romney ဟာလည်းအခုချိန်ထိတော့ယောဂလက္ခဏာတစ်စုံတစ်ရာမပြသေးပေမဲ့အခုဆိုရင်တကူတဲ့တိချခွဲနေထိုင်ရပြီးသူကလည်းဒီပိုးမရှိမရှိစမ်းသပ်စစ်ဆေးမှာဖြစ်ပါတယ်အလားတူလွှတ်တော်မှမိုက်လီလည်းတကူရဲတိချခွဲနေထိုင်ပြီးသူ့ကိုယ်တော်ယောဂပိုးရှိမရှိမဆက်ဆဲသေးပါဘူး။အောက်လွှတ်တော်မှနှစ်ယောက်ဖြစ်တဲ့ Republican Party က Mario Des Ballot နဲ့ Democrat Party က Ben McAdams တို့ကတော့ COVID-19 ယောဂရှိကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ American တလော American နိုင်ငံသားတွေမှာဒီယောဂရှိမရှိစမ်းသပ်ဆက်ဆဲနိုင်ရင်ကြိုးပမ်းနေကြချိန်မှာဒီယောဂကုသခံနေရတဲ့အထက်လွှတ်တော်မှ Rand Paul ယောဂရှိသူတွေနဲ့အနီးကတွေ့ဆုံဆက်ဆံမှုမရှိခဲ့ပဲနဲ့ယောဂလက္ခဏာမပြဘဲနဲ့သူကမှဘာကြောင့်ဒီယောဂရှိမရှိစမ်းသပ်တယ်လဲဆိုတာကိုဆိုရှယ်မီဒီယာတွေကနေမေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်အခုဆိုဒီယောဂကိုရှိမရှိစမ်းသပ်ဖို့အတွက်အမေရိကန်ကူးစက်ယောဂထိန်းချုပ်ကာကွယ်ရေးဌာနကတိုးမြှင့်လှုံ့ဆော်ဖို့စ조사နေပါပြီ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ
VOA American တန်ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာကာယောဂါCOVID-19 ကူးစက်ပြန့်နှံ့မှုကမ္ဘာတဝန်း3သိန်းကျော်ခံခဲ့ရပြီးတဲ့နောက်သေဆုံးသူပေါင်းက13,000ကျော်ဖြစ်ပွားလာနေခြင်းပါပဲ။အာရှနိုင်ငံတွေမှာအခြေစိုက်တဲ့မြန်မာတန်ရုံးတွေကနေဒီမြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်ဖို့နဲ့နေရပြန်လို့သူတွေအတွက်လည်းစီစဉ်ပေးနေတာဖြစ်ပြီးဒီရောဂါမကူးစက်နိုင်ရင်ကြိုးတင်ကာကွယ်စီမံမှုတွေကိုဆောင်ရွက်နေတယ်လို့ဒီကနေ့မတ်လ23ရက်ရက်စွဲနဲ့ကြေညာချက်အသီးသီးထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဝူဟန်ကနေတဆင့်ပြန့်နှံ့ခဲ့တဲ့ဒီယောဂါကြောင့်တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လို့ကြောင်းတရုတ်နိုင်ငံဘေကျင်းမြို့မြန်မာတန်ရုံးကိုဆက်သွယ်အကြောင်းကြားလာတဲ့တရားဝင်ရောက်ရှိနေထိုင်လုံလောက်ကိုင်းနေတဲ့မြန်မာနိုင်ငံသားတွေနေရပြန်နိုင်အောင်တရုတ်အစိုးရနဲ့ညှိနှိုင်းစီစဉ်ဆောင်ရွက်ပေးနေတယ်လို့ဘေကျင်းမြန်မာတန်ရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်ဂျပန်နိုင်ငံတိုကျိုမြန်မာတန်ရုံးကလည်းဂျပန်ရောက်မြန်မာနိုင်ငံသားတွေဒီယောဂါကူးစက်မှုကြိုတင်ကာကွယ်နိုင်ရေးအတွက်အထူးကိစ္စရာကပမြန်မာတန်ရုံးကိုလူကိုယ်တိုင်မလာကြဘူးအကြံပြုထားပြီးတော့အရေးပေါ်ဆက်သွယ်နိုင်ရေးအတွက်တန်ရုံးဖုန်းနံပါတ်3939448383ကိုဆက်သွယ်ဖို့အသိပေးကြညာပါတယ်ဒီယောဂါကူးစက်မှုစစဝဝရင်ဆိုင်နေရတဲ့မလေးရှားနိုင်ငံကမြန်မာတန်ရုံးကလည်းမလေးရှားရောက်မြန်မာနိုင်ငံသားတွေအရေးပေါ်ကူညီလို့ဆက်သွယ်ကြဖို့နဲ့အထူးသဖြင့်မလေးနဲ့ထိုင်းနိုင်ငံတွေကနေလေချောင်းလန်းဒါမှမဟုတ်နေဆက်ကိတ်တွေကလည်းတစ်ဆင့်ပြန်ဝင်မဲ့မြန်မာနိုင်ငံသားအားလုံးကျန်းမာရေးဝန်ကြီးဌာနအစီအစဉ်နဲ့နေမှာ14ရက်တည်တံ့နေထိုင်ရမယ်လို့ပြောကြားထားပါတယ်
။အိန္ဒိယနိုင်ငံတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတာကိုဟန့်တားတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကပြည်နယ်85ခုမှအပြစ်မထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ပြည်နယ်အတွင်းပြေးဆွဲနေတဲ့ဘတ်စကားတွေကိုလည်းမတ်လ31ရက်နေ့အထိပိတ်ထားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုချိန်ထိအိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအယောက်390ကျော်နဲ့သေဆုံးသူ9ဦးရှိတဲ့အကြောင်း Johns Hopkins ဒီကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်စင်တာကဆိုပါတယ်မနေ့တနင်္ဂနွေနေ့ကအိန္ဒိယမှာတနင်္ဂနွေတရက်14နာရီကြာအပြင်းမထွက်ရေးလှုပ်ရှားမှုအပြီးအခုလိုအပြင်းမထွက်ရအမိန့်ထုတ်ပြန်လိုက်တာပါယထာလန်ကားလန်းတွေကိုပိတ်ထားသလိုမွန်ဘိုင်းလိုအဓိကမြို့ကြီးတွေကိုသွားတဲ့ယထာခီးစဉ်တွေကိုလည်းဖျက်သိမ်းထားပါတယ်အိန္ဒိယမှာလူဦးရေများပြားတာလူနေထူထပ်တာပြောင်းရွှေ့အခြေချတွေများတာနဲ့ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်မရှိတဲ့အတွက်ကပ်ယောဂါကိုရင်ဆိုင်ရမှာစိန်ခေါ်မှုတွေကြုံနေရပါတယ်။နေရာတီရောက်လာလို့ပြီးဖြစ်လို့လဲလူတွေလက်ကိုမကြာခဏဆေးကြောဖို့တိုက်တွန်းရမှာရေရှားပါမှုကလည်းပြဿနာတစ်ခုဖြစ်နေတာပါ။ယောဂါပြန့်ပွားမှုကိုတားဆီးဖို့ပြည်ပကပြန်လာသူတွေကိုယောဂါရှိမရှိစစ်ဆေးတာနိုင်ငံတကာလေဆိပ်တွေစိုက်ကပ်ခွင့်ဒါမြတာတွေကိုလည်းလှုပ်ဆောင်နေပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်2020တိုကျိုအိုလံပစ်ပြိုင်ပွဲကိုအပြည့်အဝမကျင်းပနိုင်ဘူးဆိုရင်ပြိုင်ပွဲကိုရွှေ့ဆိုင်လိုက်နိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောပါတယ်။ဂျပန်ပါလီမန်မှာဒီကနေ့ကျင်းပတဲ့အစည်းအဝေးအတွင်းဝန်ကြီးချုပ်အာဘေကပြောတာပါ။ဒါပေမဲ့ပြိုင်ပွဲကိုချက်ချင်းဖျက်သိမ်းမှုကိစ္စကိုတော့သူကလက်မခံဘဲပယ်ချခဲ့တာပါ။ တိုကျိုအိုလံပစ်ပြိုင်ပွဲအခြေအနေနဲ့ပတ်သက်ပြီးနောက်တစ်ဆင့်အနေနဲ့ဘာဆက်လုပ်မယ်ဆိုတာကိုလာမယ့်သတင်းပတ်တွေတွင်ပြန်တုံ့သက်ဆွေးနွေးမယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကြေညာလိုက်ပြီးနောက်ကျက်ကြမှာဝန်ကြီးဂျပန်ဝန်ကြီးချုပ်ကခုလိုပြောတာပါ။ IOC ကတော့ပြိုင်ပွဲကိုသတင်းပတ်အနေနဲ့နောက်ဆုံးလားဒါမှမဟုတ်တစ်နှစ်လောက်နောက်ဆုံးလားဆိုတာကိုစဉ်းစားနေတာဖြစ်ပါတယ်။ဒီကော်မတီကဒီတိုကျိုအိုလံပစ်ပြိုင်ပွဲကိုငိုကျင်းပဖို့စီစဉ်ထားတဲ့အတိုင်းဆက်ပြီးလုပ်ဖို့ဖြစ်နေတဲ့အတွက်လည်းဒီနာမည်ကြီးအိုလံပစ်အားကစားသမားတချို့ဝေဖန်မှုကိုပြင်းပြင်းထန်ထန်ခံနေရတာပ
ါ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကအားကစားရွာထဲမှာပြုပြင်မွန်မှန်ထားတဲ့လေတပ်အစအုပ်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုထားဖို့အသင့်ပြင်ထားပြီးဖြစ်ကြောင်းအင်ဒိုနီးရှားအစိုးရရဲ့ COVID-19 ဆိုင်ရာအထူးတပ်ဖွဲ့ကပြောပါတယ်။ဒီဆောင်ရှားကုသမှုကိုအင်ဒိုနီးရှားစစ်တပ်ရဲ့ဂျကာတာအဖွဲ့ကဦးစီးဆောင်ရွက်တာဖြစ်တဲ့ကြောင်းဒီသတင်းချက်လက်တဲ့ဆက်သွယ်ရေးဆိုင်ရာအကြီးအကဲကပြောပါတယ်။ဒီစီပွားရေးဝန်ကြီးကလည်းသူ့ရဲ့ဌာနကနေပြီးကျန်းမာရေးသုံးပစ္စည်းကိရိယာတွေစေဝါတွေနှကောက်စီးနဲ့အဝတ်ထည်တွေကိုကူညီထောက်ပံ့သွားမှာဖြစ်ပါတယ်။တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကျွန်မခွာညိုတို့ကြေညာပေးခဲ့ကြတာပါ။အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းဆောင်ပါတွေကိုစက်တိုက်နားဆင်ကြရမှာပါ။အရင်ဆုံးတော့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိသိချာစောင့်ကြည့်မဲ့အစီအစဉ်ကိုမလိုက်နိုင်အရေးယူမဲ့အကြောင်းမြမကျန်းမာရေးဌာနကသတိပေးချက်ထုတ်ပြန်ထားတာနဲ့စာကြင်ပါတယ်ရှင်
။မြမနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ကုသနိုင်ရေးအတွက်အချိန်မြင့်ဆောင်ရွက်နေချိန်မှာလိုအပ်ချက်အရာ14ရက်တာအတွင်းလာကန့်သတ်တဲ့ကွာရန်တင်းလုံဆောင်မှုမျိုးကိုမလိုက်နာပဲဖောက်ဖျက်ခဲ့ရင်ကူးစက်ဥပဒေအရအရေးယူလို့ရကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီယောဂါကိုကျွတ်တေကာဝန်တိုင်းမှအဓိကကျတဲ့ကွာရန်တင်းလုံဆောင်မှုမျိုးကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ဖို့အတွက်လည်းတိုက်တွန်းထားပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ရမှာဒီယောဂါဖြစ်ပွားရဒေသကပြန်လာသူတွေကို14ရက်တာအတွာလာကန့်သတ်တဲ့ home quarantine လုံဆောင်တာကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ပြီးအတိအကျလိုက်နာပေးဖို့ကိုကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ကွာရန်တင်းလုံဆောင်မှုကိုဖောက်ဖျက်ရင်ကူးစက်ဥပဒေအရအရေးယူခံရမယ်လို့လည်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်။
ကိုယ်တော်ဦးရရထုတ်ပြန်လာတဲ့ဒီကြားချက်ကော်လနီလောက်အောင်မလုပ်ဘူးထောက်ထောက်ဖြစ်တယ်ဆိုလို့ရှိရင်တောင်9000တုံးထောင်6000တုံးနှစ်ရက်စလုံးချမှတ်နိုင်ကော်လနီလောက်တယ်ဆိုတော့တခြားသူတွေအကျိုးတက်မှာမဟုတ်ဘူးမိခိုတိုင်းအကျိုးမိခိုတိုင်းအမျိုးမမိရနေဒီစဉ်ဒီသားစုဝင်နေမကူးဆက်စေဘူးကိုယ့်ရဲ့နေထိုင်ရာပတ်ဝန်းကျင်ကိုယ့်ရဲ့ပြည်သူပြည်သားတွေကိုယ့်နိုင်ငံသားတွေကူးဆက်စေဘူးတောင်ရတာဖြစ်တဲ့အတွက်ကြောင့်ဒါတိတိကျကျလိုက်နာဖို့အတွက်ဒါပြောလိုပါတယ်
ထိုင်းနဲ့မလေးရှားကနေပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုသူတို့ရဲ့နေအိမ်တွေမှာ14ရက်ကြာတည်တံ့နေထိုင်စောင့်ကြည့်မှု home quarantine ပြုလုပ်သွားမယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲဒီလိုကိုယ့်ရဲ့နေအိမ်မှာတည်တံ့နေထိုင်ရမယ့်သူတွေအနေနဲ့တခြားသူတွေနဲ့အနီးကပ်နေထိုင်တာမျိုးမပြုလုပ်ဖို့အပါအဝင်ကျန်းမာရေးအခြေအနေကိုလည်းကျန်းမာရေးဌာနကပုံမှန်သတင်းပေးပို့ရမှာဖြစ်ပြီးစောင့်ကြည့်ကာလ14ရက်အတွင်းမှာလူစုလူဝေးရှိတဲ့နေရာတွေကိုမသွားရောက်ဖို့ကိုလည်းတတိပေးထားပါတယ်။လိုက်နာရမယ့်အသေးစိတ်အချက်အလက်တွေကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပြီးဒီချက်တွေအတိုင်းအတိအကျလိုက်နာပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။အခုနေရက်ပြန်လာသူတွေကိုလိုအပ်တဲ့ကျန်းမာရေးစစ်ဆေးမှုတွေလုပ်နေပြီးဆောင်ရွက်ရမယ့်အခြေအနေတွေကိုခွဲခြားထားတဲ့အကြောင်းကိုလည်းဒေါက်တာခင်ခင်ကြီးကရှင်းပြပါတယ်။
ရှားရှိတဲ့ချောင်းစုလည်းဟိုမောပန်းတယ်ဒီလိုလက္ခဏာတွေရှိတဲ့သူကတော့တန်တရားလူနာ definition နဲ့ကိုက်နေတယ်တန်တရားလူနာဒါမှမဟုတ်လဲစောင့်ကြည့်လူနာပေါ့နော်ဒီလို definition နဲ့မကိုက်နေတဲ့ကျမ်းမာတဲ့သူတွေဆိုရင်တော့ home quarantine လုပ်မယ် home quarantine လုပ်တယ်ဆိုတာကလည်းအိမ်မှာပဲနေကြ14ရက်နေကြဆိုဒီလိုပေါ့ပေါ့လေးပြောတဲ့ home quarantine မျိုးမဟုတ်ဘူး
မြန်မာနိုင်ငံနဲ့ပြန်ဝင်လာသူတွေကိုယောဂဆောင်ချက်စစ်ဆေးရမှာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးရဲဆောင်ရွက်နေတဲ့အကြောင်းကိုလည်းအခုလိုဆက်ပြောပါတယ်
သူတို့ဝင်လာကြတဲ့ကသက်ဆိုင်ရာအတွေ့အကြုံအုပ်ချုပ်ရေးဦးစီးဌာနသက်ဆိုင်ရာအစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုသူတို့သွားချင်တဲ့လူသူကအစုလိုက်စုလိုက်လှုပ်မှာသူတို့ကသူတို့သွားချင်သူတို့သွားနေချင်သူတို့နေလို့တော့မရဘူးဒါဆိုလို့ရှိရင်ကွန်တက်တွေနဲ့သွားမယ်ပြီးလို့ရှိရင်အဲ့ဒီသက်ဆိုင်ရာမြို့နယ်ရက်ွက်ကြီးကရောက်ပြီးဆိုသူတို့တွေကိုစေချာစနစ်တကျချင်းယူထားမယ်သူတို့နေမှာဆလေးရောင်းချတာကိုဆောင်ရွက်မယ်
ကမ္ဘာကယောဂအဖြစ်သတ်မှတ်ထားတဲ့ဒီ COVID-19 ဟာနိုင်ငံပေါင်း192နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စည်းရင်းတွေအရလူပေါင်း 3,400 ချို့ကိုကူးစက်ခဲ့တာပါစုစုပေါင်းသေဆုံးသူကတော့ 15,000 ချို့အထိရှိသွားပါပြီမြန်မာနိုင်ငံတွင်းမှာတော့ကိုရိုနာရောဂါဆောင်ကြီးနဲ့တန်တရားလူနာ206ဦးရှိခဲ့ပြီးမနေ့ကညထုတ်ပြန်ချိန်အထိတခွဲအတည်ပြုလူနာမရှိသေးပါဘူးဒါပေမဲ့အချိန်မရွေးအစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့ဒီယောဂါကိုကျွတ်တင်ကာကွယ်ရေးအတွက်တာဝန်ရှိသူတွေကညွှန်ကြားထားတဲ့အချက်တွေကိုပါဝင်လိုက်နာကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတတိပေးထားပါတယ်လူထုတက်တဲ့နေရာတွေကိုမသွားဘူးလက်နဲ့မျက်နှာနှာခေါင်းပါးစပ်တို့ကိုမထိဖို့ချောင်းဆိုးနှာချရင်အုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြနဲ့စနစ်တကျဆေးကြောပေးဖို့နဲ့ကိုယ်ခံအားကောင်းအောင်နေထိုင်ဖို့ကိုပြောထားပါတယ်အဲ့ဒါအပြင်ပြည်သူတွေကိုအထိတ်တလန့်ဖြစ်စေတဲ့သတင်းအမှားတွေကိုမယုံကြဘူးနဲ့ကျမိုင်းနဲ့အကစားဝန်ကြီးဌာနကထုတ်ပြန်တဲ့အချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တတိပေးထားပါတယ် ကျမစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပ
ါ COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
COVID-19 ရောဂါနဲ့ပတ်သက်ပြီးလိုအပ်လာရင်ကူညီဖို့အတွက်မြန်မာနိုင်ငံဆရာဝန်အသင်းရန်ကုန်ကစေတနာဝန်ထမ်းဆောင်ရွက်ဖို့ဖိတ်ခေါ်ရမှာမြန်မာပြည်အနှံ့ကဆရာဝန်100ကျော်စီရင်ပေးသွင်းထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတမ်ဘရော်ကလည်းအရက်ဘက်နဲ့ကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့တိုင်းဒေသကြီးနဲ့ပြည်နယ်14ခုကတမ်ဘရော်ဈေးရုံ18ရုံကိုပြင်ဆင်ထားပါတယ်။မြန်မာနိုင်ငံဆရာဝန်အသင်းရန်ကုန်ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလိုအပ်လာရင်ကူညီဆောင်ရွက်နိုင်ဖို့အတွက်စေတနာဝန်ထမ်းဆရာဝန်တွေဖိတ်ခေါ်ခဲ့တဲ့အခြေအနေကိုအသင်းရဲ့ရုံးဖွဲ့မှုဦးတောင်းညွန့်ကအခုလိုပြောပါတယ
်ကျွန်တော်ချင်းကျန်းမာရေးအားကစားဝန်ကြီးဌာနကဆရာဝန်တွေကလက်ရှိလုပ်ငန်းတွေလည်းများပြားတယ်လေဒီမှာကြီးများတယ်ဆိုလုပ်ငန်းတွေများတယ်အဲ့ဒီခုကာကွယ်ရေးထိန်းချုပ်ရေးစသဖြင့်ပေါ့အဲ့ဒီဟာတွေအတွက်ကျွန်တော်တို့ကလိုအပ်လာရင်လိုအပ်တဲ့အချိန်မှာကူညီနိုင်ဖို့အတွက်ညီအညာဆူဆောင်းထားတာပေါ့နော်ဒီလိုကြေဆရာလောက်ရပြီပေါ့ဆရာငေါ်ကတော့များတာပေါ့ကျန်တဲ့ပြည်နယ်တိုင်းတိတိငယ်တွင်နေပြည်တော်ပြင်းမနာတို့ဟိုရှမ်းပြည်နယ်လည်းပါတယ်ဆောင်းမြောက်ပေါ့တကိုင်းကပါတယ်ဧရာဝတီကပါတယ်စသဖြင့်ပေါ့မြို့တော်ကပါတယ်အဲ့လိုနေရဆရာတွေလည်းပါတယ်ပေါ့နောက်ပြီးတော့ဝက်တာယူသွားပြီဖြစ်တဲ့ဆရာကြီးတွေဆမိုက်တွေလည်းသူစီရင်ပေးထားတာရှိတာပေါ့ဘယ်လိုနေရမျိုးဆိုပေါ့ကျွန်တော်တာဝန်ကူညီနိုင်ဖို့အတွက်ကြိုးပမ်းပါပေါ့
မြန်မာနိုင်ငံဆရာဝန်အသင်းမှာအသင်းဝင်စုစုပေါင်း 2,000 လောက်ရှိပြီးလောလောဆယ်မှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဆက်သွယ်လာတာမရှိသေးကြောင်းနဲ့အသင်းအနေနဲ့ဒီနေ့နှစ်ဆန်းပိုင်းကစတင်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ပညာပေးဟောပြောပွဲတွေဆောင်ရွက်ထားကြောင်းပြောပါတယ်တမရော်ကလည်းကျမရေးဆိုင်ရာပူပေါင်းဆောင်ရွက်နိုင်ဖို့အတွက်စီမံချက်ပြင်ဆင်ထားတယ်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းကတနင်္ဂနွေနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုထားပါတယ
်ပူပေါင်းဆောင်ရွက်မဲ့လုပ်ငန်းစီမံချက်ထဲမှာလေ့ကျင့်ခြင်းနဲ့ပေါင်းစပ်ညီညွတ်ခြင်းတွေကြိုတင်ကာကွယ်ခြင်းတွေကုသမှုလုပ်ငန်းဆောင်ရွက်ခြင်းတွေဆောင်မှာဖြစ်တယ်အဲ့လိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကလေ့ကျင့်ခြင်းနဲ့ပေါင်းစပ်ညီညွတ်ခြင်းမှာတော့လေ့ကျင့်စားတိုက်တာတွေကျွန်တော်လုပ်သွားမှာဖြစ်တယ်။အရက်ဖက်နဲ့အလုံယုံဆွေးနွေးပွဲတွေအစည်းအဝေးတွေပညာပေးတွေကျွန်တော်ဆောင်ရွက်သွားမှာဖြစ်တယ်။အဲ့လိုဆောင်ရွက်ဖို့အတွက်တိုင်းနဲ့ပြည်နယ်အလိုက်ပူးပေါင်းဆောင်ရွက်မဲ့ဆေးရုံတတ်မှတ်ချက်တွေတမတော်အနေနဲ့ဆောင်ရွက်ပြီးဖြစ်ပါတယ်။ပေါင်းစပ်ညီနိုင်ဆောင်ရွက်ပေးမဲ့ဆေးရုံကျွန်တော်18ခုတိုင်းဒေသကြီးနဲ့တိုင်းဒေသကြီး14ခုအပါအဝင်ရှမ်းမှာသွင်းကျွန်တော်ဒါအရှိစရန်တောင်ဘက်ဒါတွေနဲ့ခွဲထားတာဖြစ်တယ်။18ခုနည်းနည်း18ခုမှာစေယုံ18ခုကျွန်တော်သတ်မှတ်ပြီးဖြစ်တယ
်။နိုင်ငံတကာရဲ့ယောဂအဆင့်သတ်မှတ်မှုအတိုင်းအစိမ်းရောင်အဝါရောင်လိမ္မော်ရောင်နဲ့အနီရောင်အဆင့်သတ်မှတ်ထားပြီးယောဂပြင်းထန်တဲ့လိမ္မော်ရောင်အဆင့်အတွက်တမရော်ဆေးဝင်တန်းအင်အားရဲ့စေပုံတပုံဆရာဝန်221ဦးတူနာပြု985ဦးနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းအနီအဆင့်အတွက်ဆိုရင်အင်အားရဲ့စေပုံ2ပုံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ဆေးနဲ့ဆေးပစ္စည်းတွေထောက်ပံ့ဖို့လည်းပြင်ဆင်ထားကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။လောလောဆယ်မှာတော့ COVID-19 ရောဂါဟာ192နိုင်ငံကလူပေါင်း3သိန်းကျော်ကိုကူးစက်နေပြီးသေဆုံးသူ14,000ကျော်ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့စောင့်ကြည့်လူနာ204ဦးတန်တရားလူနာ2ဦးရှိကြောင်းနဲ့ကူးစက်အခြေပြုလူနာမရှိသေးကြောင်းနောက်ဆုံးထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။အခိုင်အမာပိုင်းကမင်းကြမြို့နယ်ကန်ဒီမှာရှိတဲ့တပ်မတော်လက်ကျေးအကြောင်းတိုက်ခိုက်ခံရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ရခိုင်မြောက်ပိုင်းကမင်းမြမျိုးနဲ့ကန်ဒီအမှတ်ကိုတိုင်းဘဟုလေ့ကျင့်ရေးအကြောင်းကိုအဖွဲ့ကဒီကနေ့မနက်ပိုင်းကလာရောက်တိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်ကြဆုံးရှိတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ကျွန်တော်မနက်6နာရီလောက်ကတော့အဲဒီမင်းပြားမှာရှိတဲ့ကန်ဒီမှာရှိတဲ့လေ့ကျင့်ရေးအကြောင်းတစ်ခုကိုအေးရနေလို့ကျွန်တော်တိုက်ခိုက်ခဲ့တာရှိပါတယ်ဒါ3နေရာလောက်ကတိုက်ခိုက်ခဲ့လို့ကျွန်တော်စနေဦးတရီရရှိရဲ့7နာရီလောက်မှာတော့ကျွန်တော်ပြီးပါပြီအချိန်ကြီးအားလုံးထိုင်လာပြီးဖြစ်တယ်ကျွန်တော်ကအထိုက်ကြဆုံးမှုအနေနဲ့ရှိတယ်အေးဘက်ကလည်းအလောင်းလေးကြားလိုက်တာရှိပါတယ်ကျွန်တော်ဦးတင်ကတော့ဘယ်လောက်ပါပါလိမ့်က
ရခိုင်လက်နက်ကန်အေးဖွေးဘက်ကတော့တိုက်ပွဲဖြစ်ပေါ်နေတာမှန်ပေမဲ့အသေးစိတ်အချက်အလက်ကိုမသိရသေးဘူးလို့အေးဖွေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်မင်းကြော်က
ตอนนี้ไอ้ไตปูโกเฟ่มาขึ้นเนี่ยแต่ไตปูได้เหรอไตปูขึ้นนี่ได้တော့ဟုတ်တယ်ဒါပေမဲ့လို့ไอ้ไตปูเนี่ยပတ်သက်ပြီးတော့အသေးစိတ်ကတော့ကျွန်တော်ကြည့်လို့ဘာမှရောက်လာတာကိုညနေပိုင်းလောက်မှပဲပြောလို့ရတာဒါပြင်မနေ့ကလည်းကြောက်တော်မျိုးနဲ့ပြင်ကတိမ်မကြီးပါကိုတမ်တော်ဖက်ကမီရှိုးဖြည့်စီခဲ့တာကြောင့်တရားလုံးမီးလောင်တော့တယ်လို့တိမ်မကြီးပါကထွက်ပြေးလာတဲ့ဒေတာခင်တူကပြောပါတယ်
ပြရတဲ့လောင်တာပါပဲအဲပြီးအဘေးနာယူရတယ်မာလေးမီးယူရမီးလောင်နေတော့တနေ့တည်းလေးပြနေသေးတယ်အဲတရားလုံးပဲပြောတာပဲအဘေးနာယူရတယ်ကပြနေသေးတယ်မတွားနိုင်တဲ့သူတွေကျင်ခဲ့မီးသေးပါသွားတာပဲချင်မှာပါကိုသူတို့ကမတွားနိုင်ဘူးလေလဲတော့မလျှောက်နိုင်ဘူးသူကဟုတ်တင်းနေတယ်တော့မတည်ရဘူးဟုတ်ဒါမဲ့တင်းမကြရင်တော့ပါသွားတာပဲချင်မှာပါတရားလုံးမီးလောင်အောင်ဆိုယမာဖုန်းကြောင့်တကြောင်းရယ်အဆင်ဆက်တဲ ဒီလိုမျိုးလေသူတို့ရွာကြီးကိုလာတယ်ပြည်စင်လိုလိုဖြစ်တာအဲ့လိုနေရတယ်ညီမတို့မှာဆိုရင်စပါးတွေထောင်ထောင်ကျော်လောက်ရှိရဲ့အာကတိပါတစီရဲ့အင်ဆိုလေးတင်း300လောက်ပုံကုန်ခင်ပြီးဆောက်ထားတယ်တမိတို့ဖက်ကိုပါကြောရှင်လေဆိုတော့သူတို့လူကြီးကိုလေအော်ဆွေးနေစင်လက်နဲ့ကိုင်းလက်နဲ့ကိုင်းနဲ့ဆက်စလုံးကိုဆွေးနေစင်တယ်သူတို့မဆွေးလို့အဲ့လိုဖြစ်တာတင်းမကြီးပါဟာကြောက်တော်မျိုးနေနဲ့ အဲ့လိုရော်ဒီမှာလေးလူမရှိကြတော့ဘူးအဲ့မှာတကြီးဟိုလောက်ပဲပြန်မယ်ထင်တယ်အများကြီးရင်းနေပြီးတော့အဲ့မှာသူကြီးနဲ့တတိယလောက်ပဲပြန်တဲ့ကောင်လေးကတော့တင်မရောက်ရောလုံးမချူဖြစ်သီးချင်းခံရတယ်လို့တော့ကျွန်တော်တို့ကြောက်ကြောက်ရတယ်ပြောပြရပါတယ်အေးဖွေးဖက်ကတော့တင်မကြီးပါကိုတမတော်ဖက်ကမိချူတော့တာဖြစ်တယ်လို့ပြောဆိုထားပြီးမျက်မြင်ဒေတာခင်တွေကလည်းတမတော်ဖက်ကမိချူတော့တာဖြစ်တယ်လို့ဆွဆ
အခုဆက်ပြီးချင်းမြစ်နယ်ပလက်ဝမြို့နယ်ကလတန်စီမံကိန်းကအိန္ဒိယနိုင်ငံသားတွေပါဝင်စီမံကိန်းဝန်ထမ်း15ဦးဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပေးမှာပါ။ချင်းမြစ်နယ်ပလက်ဝမြို့နယ်ရှေ့ဘက်ကမ်းမှာပလက်ဝစိတ်ခံတရားတည်ဆောက်နေတဲ့အိန္ဒိယနိုင်ငံသား10ဦးပါဝင်ဝန်ထမ်း15ဦးကိုအေအေရခိုင်လက်နက်ကိုင်ဖွဲ့ကနေစညတာဖမ်းဆီးထားပြီးဒီမနက်မှပြန်လုပေးခဲ့တယ်လို့ချင်းမြစ်နယ်ဆိုရဖွဲ့စီပင်တရားရေးဝန်ကြီးဦးစိုးထက်ကပြောပါတယ်။
ကျွန်တော်တို့မင်းညာဆယ်နိုင်နောက်ပိုင်းမှာအိန္ဒိယဆိုဘီလန်ခေါ်တဲ့ site က15ရောက်ကိုခေါ်သွားတယ်လို့သိရပါတယ်။အိန္ဒိယနိုင်ငံသား10ရောက်ပါတယ်။ကျွန်တော်ဒေသခံဟောဝန်ထမ်းတွေကိုပါသာပြန်လို့ပြန်နေလုပ်ငန်းလုပ်တဲ့အခွင့်အရေးပဲ။အလုံး15ရောက်။ဒီနေ့မနေ့ကတော့တို့တို့စ350အဆန်ယူပြီးတော့တို့ရဲ့ PC တရှုံယူပြီးတော့လူတွေတော့ဒီနေ့မနေ့ပြန်လှုပ်ပေးလိုက်တယ်လို့ပြောပါတယ်။အခုမှကျွန်တော်တို့တာဝန်ရှိတဲ့လူတွေကစစ်ပစ်တာတို့ဘာလို့လုပ်ပြီးတရားဝင်ကျင်းပတင်ပါလိမ့်မယ်။အခုကျွန်တော်ပလက်ဝါဖက်မှာလာပြီးသူတို့ပတ်စံတောင်းရှိတဲ့လူတွေနဲ့အင်းများဆစ်ချက်ယူမှာပေါ့နော်
။အိန္ဒိယနိုင်ငံသား10ဦးစကပြာနဲ့ဝန်ထမ်းစုစုပေါင်း15ဦးကိုတနင်္ဂနွေနေ့ညပိုင်းမှာအေအေဖွဲ့ကဖမ်းဆီးထားပြီးစီမံကိန်းနေရာနဲ့တမိုင်းကျော်ဝေးတဲ့ကျဲဥဝကျေးရွာမှာညှိအိတ်ခိုင်းထားပြီးတော့ဒီနေ့မနေ့ပိုင်းမှာပြန်လှုပ်ပေးခဲ့တာပါ။ဒီအခြေအနေကိုကျဲဥဝရွာတေရခန္ဓုကအခုလိုပြောပါတယ
်။ကလောက်ဝင်နေမှာဟုတ်တယ်။ထိမ့်မိန်ထားတဲ့သဘောပါ။ကလောက်လွဲလာတယ်လို့တော့တင်ပြခါ။ဆက်ကတတဆင်ဝဲပလဲဝါနဲ့ရှစ်ဆိုင်ပေါ့။အိန္ဒိယနဲ့မြန်မာနဲ့အဲ့ဒီလဲရစီလည်းဖြစ်လာ
။ကလတန်စီမံကိန်းဝန်ထမ်းတွေဖမ်းဆီးထားမှုနဲ့ပတ်သက်လို့အေးရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကတော့
ဒီငွေ350ယူပြီးတော့မှသူကိုဆက်လိုက်တယ်လို့ပါတော့ဆက်ဆွေးထားတာ။ကျွန်တော်တို့မှာတော့အဲ့လိုမျိုးညံကြားထားတာလုံးဝမရှိဘူး။ဒီလိုမျိုးကျွန်တော်ကလုံးလို့ရှိရင်လည်းဒါပြင်းပြင်းထန်ထန်အရေးယူခံရ
ပါဘလဝစိတ်ခံတရာဆောက်လို့ရေလုပ်ငန်းခွင်ဟာမြန်မာနဲ့အိန္ဒိယနှစ်နိုင်ငံသဘောတူညီချက်နဲ့တည်ဆောက်အကောင့်တွေပေါ်နေတဲ့ကလတန်ဘတ်ဆုံစီမံကိန်းရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်2019ခုနှစ်နိုဝင်ဘာလ3ရက်နေ့တုန်းကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးဝေတန်းပါဝင်ကလတန်ဖွံ့ဖြိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယမျိုးသား5ဦးစကပြာ2ဦးနဲ့ဆက်လီသမား2ဦးစုစုပေါင်း10ဦးကိုအေအေဖွဲ့ကနေဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ချင်းမြစ်နယ်ပလက်ဝမြို့နယ်ကလတာမြစ်ပေါ်မှာတည်ဆောက်နေတဲ့ကလတာမြစ်ကူးတရားကိုဒီနှစ်ဖေဖော်ဝါရီလမှာဖွင့်လှစ်ဖို့ရာထားပေမဲ့နှောက်ယှက်မှုတွေကြုံနေရလို့သတ်မှတ်ကာလအတွင်းမဖွင့်လှစ်နိုင်ဘူးလို့ဝန်ကြီးဦးစိုးထက်ကပြောပါရယ်ချင်းမြစ်နယ်ပလက်ဝမြို့နယ်တွင်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်စပ်ဖြစ်ပွားနေပါရယ်မနေ့ကလည်းပလက်ဝမြို့နယ်နမတာချေးရွာနီးနဲ့ရေချမ်းဝချေးရွာဘက်ကို မြန်မာစစ်တပ်ကလေရင်နဲ့ဘုံကျဲပြစ်ခတ်မှုကြောင့်ကလေးနှူးနဲ့အမျိုးသမီးတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တရခန်တွေကပြောပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့နဲ့15ရက်နေ့တုန်းကလည်းလေချောင်းပြစ်ခတ်မှုကြောင့်မိစ္ဆာဝကြီးရွာဝက်မရွာနဲ့ပြိုင်သိန်းရွာကရွာသား23ဦးသေဆုံးပြီး28ဦးဒဏ်ရာရရှိခဲ့တယ်လို့ရွာသား2400ကျော်စမီးမြို့မှာစစ်ဘေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်။ကျွန်တော်ကနိုင်ကွန်းအိမ်မှာ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်။
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လည်နေကြအစီအစဉ်တိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံနဲ့ပြောင်းလဲပြီးတော့ထုတ်လည်နေတာဖြစ်ပါလိမ့်ရှင
်။ကုန်သွယ်ရေးပြဿနာတွေကြောင့်တင်းမာမှုတွေရှိနေခဲ့တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာအခုတခါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့အပြန်အလှန်ပြစ်တင်ဆွဆွဲနေတဲ့အကြောင်း VOA သတင်းတောက် Festivita Kuswara အင်ဖြူတော်ကနေသတင်းပေးပို့ထားတာကိုပြောပြချင်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုဖိအချင်းထုတ်လာနိုင်တာနဲ့အမျှယောဂပူဆပ်ပြီးတော့ဖြစ်ခဲ့တဲ့ဒီဇင်ဘာလနောက်ပိုင်းကလေးကတရုတ်ကတခြားနိုင်ငံတွေကိုတည်တည်ချာချာသတိမပေးခဲ့ဘူးလို့ American အစိုးရကအပြစ်တင်လိုက်ပါတယ်။ယောဂပူကူးစက်ဖြစ်ပွားရတဲ့သတင်းချက်လက်တွေကိုမျှဝေဖို့ကိုလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတောက်ချာနေကတရုတ်နိုင်ငံကိုတိုက်တွန်းလိုက်ပါတယ်
။ This transparency, this real-time information sharing isn't about political games.
ပွလင်းမြင်သာမှုရှိဖို့နဲ့အခုလိုအချိန်မျိုးမှာသတင်းအချက်လက်တွေမျှဝေဖို့ကိုနိုင်ငံရေးကစားအကွက်လိုလုပ်နေရမှာမဟုတ်ဘူးလို့ဝန်ကြီးပွန်ပီယိုကပြောသွားတာပါ။ဒီ virus ပိုးဟာလူမျိုးမရေးကူးစက်နိုင်တယ်လို့ကုလသမဂ္ဂကသတိပေးနေတဲ့ကြားမှာပဲသမ္မတ Trump ကတော့ဒီယောဂါကို Chinese virus တရုတ် virus ရဲ့လို့သုံးလုံးနေတာပ
ါ It's not racist at all no not at all it comes from China
ဒါဟာလူမျိုးရေးခွဲထားတာမဟုတ်ဘူးတရုတ်ကလာလို့တရုတ် virus လို့ခေါ်တာတရုတ်နိုင်ငံဘက်ကဒီ virus က American စစ်တပ်ကယူလာတာဖြစ်နိုင်တယ်လို့ဝါဒဖြန့်နေတဲ့အပေါ်မှာသူ့အနေနဲ့အခုလိုတုံ့ပြန်ရတာဖြစ်တယ်လို့သမ္မတ Trump ကပြောပါတယ်ဒီချိန်မှာကပ္ပကတ်ယောဂါကိုပူပေါင်းတိုက်ဖြတ်ဖို့ကြိုးစားနေရမယ့်အစားနှစ်နိုင်ငံကြားမှာအပြန်အလှန်ပြစ်တင်ဆွဆွေးနေရတဲ့အခေါ်အဝေါ်အသုံးနှုန်းတွေအပေါ်မှာအငင်းပွားနေကြတာကို
When the two countries could and should be cooperating to combat a pandemic
လုံလောက်ကလေးစံလိုအနေနဲ့များပါတယ်နှစ်နိုင်ငံစလုံးကကိုယ်နိုင်ငံသားတွေကိုစောင့်ရှောက်အကူအညီပေးနေမှာကိုဒီလိုလုပ်နေတာကစိတ်နှောက်ယှက်ပေးရပင်ရောက်တယ်လို့ Wilson Center ကညွှန်ကြားရင်း Robert Daly ကဝေဖန်လိုက်တာပါတရုတ်ဘက်ကပြောခွင့်ရခန်းဆောင်ကတော့ American ရဲ့လူရဲတွေဟာတရုတ်နိုင်ငံကိုတိုက်ခါချနေတယ်လို့သမ္မတ Trump ကတရုတ် virus လို့သုံးနှုန်းနဲ့အပေါ်မှာဒေါသတကြီးနဲ့သူကတုံ့ပြန်ခဲ့ပါတယ
်近来美国一些政客
American ကဒီလိုသုံးနှုန်းတာကိုချက်ချင်းပြန်ပြင်ပေးပါတရုတ်ကိုမမှန်မကန်ဆွဆွဲပြောဆိုနေတာတွေကိုလည်းရတန်းကရပ်ပါလို့ပြောခွင့်ရခန်းဆောင်ကပြောသွားတာပါဒါအပြင်ယောဂကုဆက်ပြန့်နှံ့နေရတဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဆွဆွဲချက်ကိုလည်းသူကငြင်းဆန်ခဲ့ပါတယ်ကုန်သွယ်ရေးပြဿနာတွေကြောင့်တင်းမာမှုတွေရှိနေခဲ့တဲ့ American နဲ့တရုတ်ကြားအခုတခါဒီ coronavirus ပြဿနာကနှစ်နိုင်ငံဆက်ဆံရေးကိုထပ်ပြီးတော့ဆန်းသက်တဲ့ပြဿနာတစ်ခုဖြစ်လာပါတယ်ဒါပြင် COVID-19 အတွက်ဆေးထုတ်လုပ်ဖို့ကြိုးစားတဲ့အပေါ်မှာလည်းနှစ်နိုင်ငံကြားပြဿနာတွေထပ်တိုးလာနိုင်တဲ့အခြေအနေမှာရှိနေတာကို
The raw chemicals or building blocks to build these drugs to make
ဒီလိုအမေရိကဆေးထုတ်နိုင်ပြီဆိုရင်တော့လုံးမြင်မလုံနိုင်ပါဘူးလိုအပ်တဲ့ဓာတုကုန်ကြမ်းပစ္စည်းနဲ့ဆေးဝါးထုတ်လုပ်ဖို့အခြေခံကုန်ပစ္စည်းတွေကိုတရုတ်ကသွင်းရမှာပါလို့ American အစားအသောက်နဲ့ဆေးဝါးကုကဲရေးဌာနကဆေးဘက်ဆိုင်ရာအရာရှိ David Gottler ကပြောပါတယ်ဒီလိုအခြေအနေတွေကြားမှာပဲဒီသတင်းပတ်အတွင်းကအမေရိကန်နိုင်ငံတွင်တရုတ်သတင်းဌာနမှအလုပ်လုပ်ခွင့်ပေးထားတဲ့တရုတ်နိုင်ငံသားအရေးအတွက်ကိုရှင်းချခဲ့တဲ့အတွက်တရုတ်ကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်နိုင်ငံသားသတင်းတောက်နှစ်ဦးကိုနိုင်ငံတွင်းကထွက်ခွာခိုင်းခဲ့ပါတယ်။အင်ဖြူတော်သတင်းတောက် Festivita Kuswara သတင်းပေးပို့ထားတာကိုတင်ပြပေးခဲ့တာပါ။ကျွန်မများသစေအောင်ပါရှင်။
တနင်္လာနေ့ညပိုင်း VOA စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်မှာတော့မြမတခွင်းစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ်မလ23ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။လိုင်းဒိုမီတာ1925 32တွန်းနဲ့အတူVOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းစီစဉ်မှာပထမဦးဆုံးမြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပြီးစီးပွားရေးကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမယ့်အရေးအန္တရာယ်ကြောင့်မြန်မာခီးသွွားလုပ်ငန်းအပေါ်တိုက်ရောက်မှုတွေအပေါ်မှာအစိုးရအနေနဲ့ဘလို့ဆောင်ရွက်ပေးသင့်တယ်လဲဆိုတာနဲ့ပတ်သက်လို့
ကြီးဝေနဲ့လုပ်တဲ့ဟိုတယ်တွေရှိတယ်။ပြန်မဆက်နိုင်ဘူးဆိုလို့ဘာနေနဲ့ညှိပြီးတော့တခုခု defer လုပ်ဖို့interest ကိုတက်တောင်းအစိုးရ subsidize လုပ်အောင်ဖြစ်တယ်လို့ဒီမှာရှိတဲ့ hotel ဝန်ထမ်းတွေကိုလည်းထိန်းထားဖို့လစာပေးနိုင်ဖို့အတွက်လည်းဒါလိုပါတယ်အလားတူပ
ဲမြန်မာနိုင်ငံခီးသွွားလုပ်ငန်းအဖွဲ့တက်သည့်ပညာရှင်ဦးသက်လွင်တို့ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်နောက်ပိုင်းမှာတော့ blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာတွေကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရပါမယ်
ဝမ်မြောက်မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာကူးစက်ပြန့်ပွားမှုမရှိစေရေးအတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကာကွယ်ထုံးချုပ်ရေးလုပ်ငန်းစဉ်များဆောင်ရွက်နေမှုကိုလည်းအချိန်ဟုန်မြင့်ပြီးတော့ဆောင်ရွက်လည်ရှိပါတယ်။မတ်လဒုတိယပတ်ကစတင်ပြီးတော့ပြည်သူလူထုကိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အသိပညာပေးတာ၊ကြိုတင်ကာကွယ်နိုင်တဲ့နည်းလမ်းတွေကိုလက်ကမ်းစာဆောင်တွေနဲ့ထုတ်ဝေပြီးတော့ဖြန့်ချီပေးတာစတဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေကိုအချိန်အဟုန်မြင့်လှုပ်ဆောင်လဲရှိပါတယ်။ရန်ကုန်မြို့၊ကမာရွတ်မြို့နယ်မှာနေထိုင်တဲ့ဒေါ်ကြည်ကြည်တင်ကလည်းလက်ရှိအချိန်မှာမြန်မာနိုင်ငံမှာကူးစက်ခံရသူမတွေ့ရသေးပေမယ့်ကူးစက်နိုင်တဲ့အခြေအနေကိုစိုးရိမ်ရတဲ့အတွက်သတင်းတွေကိုတော့ဆင်ဆက်မပြတ်စောင့်ကြည့်နေပြီးတော့တကိုယ်ရေးကာကွယ်ရေးအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုလိုက်နာပြီးတော့နေထိုင်နေတဲ့အကြောင်းခုလိုပြောပါတယ်
။ virus နဲ့ပတ်သက်ပြီးတော့ TV ကလည်းကြည့်တယ်။သတင်းစာနေ့စဉ်ကြော်ညာတဲ့အဥ္စာတွေကိုလည်းဖတ်တယ်ပြီးလို့ရှိရင်ကျိုတင်ကာကွယ်ရအောင်မှာနှာခေါင်းစီးအပြင်ထွက်ရင်နှာခေါင်းစီးဆီးတယ်။ပြန်လာလို့ရှိရင်လက်ကိုဆေးတယ်အဲ့လိုနည်းနဲ့ကာကွယ်တယ်ကိုမိသားစုကိုလည်းအဲ့ပုံစံတိုင်းဖြစ်အောင်အများအားသတိပေးတာပေါ့ဒါဆိုရင်စီရှိရမယ်ဘာလို့ဆိုတော့ဒါကဘာနဲ့အဝမ်းဟိုအန်တီရိုနိုင်ငံတဲ့တိုးတက်တဲ့နိုင်ငံတွေမှာပဲဒါအကြီးကျယ်တာဆိုတော့ကိုယ့်နိုင်ငံနဲ့လည်းဆိုရင်စီရှိတယ်ဂျူဒင်ကာကွယ်မှုတွေပါဟိုကျမ်းမာရေးဌာနညွှန်ကြားတဲ့အတိုင်းအတိအကျလူတိုင်းလိုက်နာပြီးတော့လုပ်ရမယ်လို့အန်တီရိုထင်ပါတယ်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အစိုးရတရင်ယောဂပိုင်းလုံခြုံမှုစိတ်ချရပြီဆိုတဲ့အကိုင်းအပိုင်းထီအောင်တော့လူတွေအားလုံးတတိရှိရှိနဲ့စနစ်တကျညွှန်ကြားချက်တွေအတိုင်းအားလုံးလိုက်နာဖို့လိုအပ်တယ်လို့ထင်ပါတယ်
။အသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်တစ်စီးကိုတကမ္ဘာလုံးကပ်ရောဂါအဖြစ် WHO ကမတ်လ17ရက်နေ့မှာကြေညာလိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံသမ္မတရုံးကနေပြီးတော့မတ်လ23ရက်နေ့မှာကြေညာချက်အမှတ်1မြင်းဆောင်2020ပြည်သူများသို့ပန်ကြားချက်အရာကိုရိုနာဗိုင်းရပ်စ်ဟာလူစုလူဝေးများပြားတဲ့နေရာတွေမှာလျင်မြန်စွာကူးစက်နိုင်တဲ့အတွက်သူလူထုအနေနဲ့လူစုလူဝေးဖြစ်ပေါ်စေတဲ့အခမ်းအနားတွေပွဲလန်းသဘင်တွေမပြုလုပ်ကြဘူးအခမ်းအနားနဲ့ပွဲလန်းသဘင်တွေကိုမတ်လ23ရက်နေ့မှာစတင်ပြီးတော့ဧပြီ30ရက်နေ့ထိကျင်းပအခွင့်မပြုဘဲရက်ဆိုင်ထားရေးကိုလည်းသက်ဆိုင်ရာဌာနများကိုညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်ရက်ဆိုင်ကာလကိုလည်းထပ်မံတိုးမြင့်သတ်မှတ်သွားမယ်လို့ထုတ်ပြန်ခဲ့ပါသေးတယ်။ပြည်သူလူထုတွေကတော့ခုလိုအခြေအနေမျိုးမှာအခမ်းအနားတွေပွဲလန်းသဘင်တွေကိုမပြုလုပ်သင့်ပဲရက်ဆိုင်ထားတာကအကောင်းဆုံးဖြစ်တယ်လို့ထင်မြင်ယူဆသူတွေရှိနေကြပါတယ်။ရန်ကုန်မြို့ကဒေါ်မြင့်မြင့်တန်းကတော့သူမရဲ့အမြင်ကိုခုလိုပြောပါတယ်။
ဖះဘွားတွေဘာလဲမလောက်အောင်မပြူအောင်လို့အကုန်လုံးကြတာကောင်းပါလေပိတ်တာတော့လူစုလူဝေးမလောက်တာကောင်းဆုံးပဲကြောက်တော့ကြောက်မိတာပေါ့ဖြစ်ဖြစ်ဆိုရင်တော့ဘာမှမကယ်နိုင်ဘူးလေအဲ့တော့ကျွတ်တင်ကာကွယ်မှုတော့အဲ့လိုမျိုးလက်စေးလက်ကိုခဏခဏစေးရေမြများတော့မတ်စ်အုပ်အဲ့လိုမျိုးတွေပဲ ကိုယ့်အကိုကာကွယ်မယ်ပေါ့နော်အဲလိုစားတော့နည်းနည်းပါဖြစ်တဲ့အတန်ကြလို့ရှိရင်နည်းနည်းပါကိုတူလောင်ထားပြီးတော့ထိမ့်ထိမ့်ထိမ့်နေဖို့ပဲရှိတာပေါ့လေလူတော့တိတ်တော့တိတ်မသွားတော့ဘူးပေါ့ဒီကြားတဲ့ဒီပါလား
ဆိုရအနေနဲ့ပြည်သူတွေစိုးရိမ်ထိလန့်မှုမရှိစေဖို့အတွက်သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးနေပေမဲ့ပြည်သူအများစုကတော့ Facebook နဲ့လူမှုကွန်ရက်ပေါ်ကသတင်းတွေကြောင့်နေအိမ်တွေမှာအခြေခံစားကုန်တွေကိုစတင်ဝယ်ယူစုဆောင်းမှုတွေပြုလုပ်လာကြတာတွေ့ရပါတယ်ရန်ကုန်မြို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့ဒေါ်သူတူကြီးကတော့လက်ရှိချိန်မှာမြန်မာနိုင်ငံမှာကူးစက်ခံရသူမတွေ့ရသေးပေမဲ့ကူးစက်နိုင်တဲ့အခြေအနေကိုစိုးရိမ်မိတဲ့အတွက်ကြိုတင်ကာကွယ်ရေးနဲ့အခြေခံစားသောက်ကုန်တွေကြိုတင်စုဆောင်းခြင်းကိုတော့ပြုလုပ်သင့်တယ်လို့သူမရဲ့အမြင်ကိုခုလိုပြောပါတယ်
။ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်တဲ့အခါမှာကလေးတွေကူးမှလည်းကြောက်တယ်လူကြီးတွေကူးမှလည်းကြောက်တယ်အဲ့လိုကူးစက်ယောဂတွေဖြစ်တဲ့အခါမှာလူတွေလည်းအပြင်းမထွက်စားရတော့ရစအရန်ခက်ခဲသွားမယ်ဆိုရင်လည်းစိတ်ပူတယ်မြန်မာတပြည်လုံးပြန်သွားပြီဆိုမြန်မာအပြည်ကလည်းဆေးဝါးကရိယာစအဆုံးလည်းမရှိဘူးဆိုအရန်ကြောက်ဖို့ကောင်းသွားပြီပေါ့
ရန်ကုန်မြို့ကဒေါ်မြင့်မြင့်တန်းကတော့သူမရဲ့အမြင်ကိုခုလိုပြောပါတယ
်ဟိုတလောလေးကတော့အကုန်လုံးဘုန်းနဲ့ပြေးပြီးဝင်ကြအဲ့ချိန်မှာကိုရီမောအများကြီးပြောအလကားတော့ကောလာဟာတာဒီပါရဲ့မဖြစ်တော့မဖြစ်နိုင်မှာဆိုပြီးတော့ကိုလည်းဘာမှဝယ်မထားဘူးအိမ်ထဲအိမ်ပြင်မထွက်ရုံပဲရှိတော့အဲ့ဒါကြာစားဖို့တောက်ဖို့ခက်ခဲဖြစ်အောင်ပါနောက်ပိုင်းရေးကြည့်လိုက်တော့လိုအပ်တော့လောက်အောင်ပါပေါ့ဒီနေ့ပါတော့ဆန်တော့ဝယ်ထားအောင်ပါပေါ့
ပြည်သူအများစုကလည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းတွေကိုစောင့်နားထောင်ကြတာတွေ့မြင်ရသလိုမြို့ကြီးတွေမှာနေထိုင်ကြသူတွေကလည်းလူဦးရေနှဲပါတဲ့ဒေသတွေကိုခိတ္တခဏရွှေ့ပြောင်းနေကောင်းမလားလို့စဉ်းစားတဲ့သူတွေရှိနေသလိုနေဒေသတွေမှာစေဝါရရှိမှုမလွယ်ကူတဲ့အတွက်မြို့ကြီးတွေမှာပဲနေထိုင်သင့်တယ်လို့စဉ်းစားသူတွေလည်းရှိနေပါတယ်။ရန်ကုန်မြို့မှာနေထိုင်တဲ့ဒေါ်သူတူကြီးကတော့သူမရဲ့အမြင်ကိုခုလိုပြောပါတယ
်။နေဘက်ဆိုလို့ရှိရင်တစ်ခုခုဖြစ်ရင်တော့မှနေဘက်မှာအရန်ဟိုကုသရေးတို့ဘာလို့ ਆ ရှိတာမဟုတ်ဘူး။ရန်ကုန်မြို့မှာကုသရေးတို့ဘာလို့ရှိသေးတယ
်ရန်ကုန်မြို့ကဒေါ်မြင့်မြင့်တန်းကတော့သူမရဲ့အမြင်ကိုခုလိုပြောပါတယ်
။သွားနေတာပိုဆိုးမယ်လို့ထင်တာပဲမြို့မှာလည်းဆိုင်ဟိုစေဝါလည်းမစုံဘူးလေစေဝါလည်းမစုံဘူးနောက်ပြီးတော့တတ်တတ်ရှင်းရှင်းလည်းဟိုရှိမှာမဟုတ်ဘူးလို့ထင်တာပါဟိုတဲကိုင်ပါကိုင်မြေကြီးကိုင်နေနဲ့ပါနေနေဆိုတော့လေဟိုတလေးဆန်နေနဲ့ပါနေနဲ့ဆိုတော့
လက်ရှိအခြေအနေမှာတော့ကျမကြီးနဲ့အားကစားဝန်ကြီးဌာနကကိုရိုနာဗိုင်းရပ်စ်အဆုတ်ရောင်ရောဂါဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်ရေးဆိုင်ရာနည်းလမ်းတွေဟောပြောပေးခြင်းလက်ကမ်းစာတမ်းများဖြန့်ဝေပေးခြင်းတို့ကိုလှုပ်ဆောင်လဲရှိပါတယ်။ကျမမေတ္တချန်ဟိမမြင့်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။သောရရှင်များရှင်ကျမသင်္ကီထိုက်ပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုခရဲ့ကြောင့်အကြီးအကျယ်ထိခိုက်သက်ရောက်ရတဲ့မြန်မာခီးသွွားလုပ်ငန်းပြိုလဲမသွားအောင်လူစွန့်အားအရင်အမြစ်တွေထိန်းထားနိုင်ဖို့စဉ်စားသုံးသပ်နေကြရပါတယ်။အစိုးရရဲ့ချင်းငွေနဲ့လုပ်ငန်းတွေ6လလောက်ရပ်တည်နိုင်ရေးစဉ်စားနေကြရပြီးအလုံးမရှိတဲ့ဒီကာလအတွင်းဘာတွေလုပ်ထားလို့ပြင်ဆင်ထားလို့ရမလဲဆိုတာကိုမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအဖွဲ့တက်သည့်ပညာရှင်ဥသက်လွင်တို့နဲ့ Skype ကနေတဆင့်ဆက်သွယ်ဆွေးနွေးတင်ပြထားပါတယ်ရှင
်ဆိုတော့လက်ရှိခီးသွွားလုပ်ငန်းကဒီရခိုင်ပြည်ပခတ်ကြောင့်ဒီအနောက်နိုင်ငံခီးသွွားလုပ်ငန်းကတော်တော်လေးကျထားပါတယ်ဆရာနောက်တစ်ခုကအခုဒီ COVID-19 ပေါ့နော်ဒီတရုတ်မှာဖြစ်တဲ့ Corona Virus ကိစ္စကြောင့်ခီးသွွားလုပ်ငန်းကပိုပြီးတော့တိတိတတ်တာကျသွားတယ်ဆိုတော့အစိုးရရဲ့ဒီငွေကြေးပံ့ပိုးပေးမှုကခီးသွွားလုပ်ငန်းမြင့်တင်နိုင်မယ်အလားအလာကိုရောဆရာတွေ့ပါသလားရှင
်။အဲဒီငွေကြေးနဲ့တော့ဟောပေါ့ခီးသွွားလုပ်ငန်းဟိုမြင့်တင်ဖို့အတွက်ကျွန်တော်ကဒါဟိုထိရောက်မှာမဟုတ်သေးဘူး။လောလောဆယ်ကကျွန်တော်တို့ကဖောင်မပြတ်သွားအောင်ဟိုထိမ့်ပေးတဲ့သဘောပဲပေါ့။ဘာလို့ဆိုတော့ဟိုခီးသွွားလုပ်ငန်းမှာလူတွေနဲ့အဓိကကျွန်တော်တို့ကကွန်ထရိုးလုပ်ရတာဖြစ်တယ်။အဲဒီခါဒီလူတွေရဲ့အားလဲ service skill တွေscale labor ဆိုတာချက်ချင်းစုစည်းလို့မရဘူးပေါ့เนาะကျွန်တော်တို့2008အရေးခင်းနေ nugget ဆိုပါလို့ဖြစ်တဲ့ရွှေဝါရုံဖြစ်တော့လည်းတော်တော်များများဟာပြပရောက်သွားကြတယ်တချို့လည်း line ပြောင်းသွားကြတယ်တချို့လည်းဟိုဒီ fee မှာမရှိတဲ့အခါကျတော့ကျွန်တော်တို့2010နောက်ပိုင်းပြန်ပြီးတော့ဟလာဟိုခီးသွွားလုပ်ငန်းတွေအခြေတွေပေးလာတဲ့အချိန်ကျတော့ကျွန်တော်တို့မှာ shortage of scale labor တွေဖြစ်သွားတယ်အဲဒါကြောင့်မို့လို့ကျွန်တော်ဒီတစ်ခေါက်ကိုလည်းဒီတစ်ခေါက်ကတော့ကျွန်တော်တို့ကပြောရရင်တော့ရခိုင်ရေးခင်းတဲ့လည်းဆိုတယ် nugget တဲ့လည်းဆိုတယ်ပေါ့เนา
ะဟုတ်ကဲ့ဆိုတော့အစိုးရရဲ့အခုပေးမဲ့ငွေကြေးပမာဏကဆရာတို့ဒီခီးသွွားလုပ်ငန်း
ချင်းကြီးတစ်ခုလုံးကိုကြားကန်ပေးနိုင်မဲ့အနေအထားရှိပါသလား။ဘာဖြစ်လို့လဲဆိုတော့အခုအခြေအနေကဘယ်ချိန်မှဒီအခြေအနေကြီးကအေးသွားမလဲဆိုတာကဘယ်သူမှမမှန်းနိုင်တဲ့အနေအထားဆိုတော့လေဆရာ
။ဟိုဒါဇာစတာဖြစ်တော့မဲ့အခြေအနေတွေရှိနေတယ်။အဲ့ဒီခါကျတော့ဟိုအစိုးရကနေပြီးတော့ဒီဝန်ထမ်းတွေကိုဟလာနံပါတ်1ကဒီတူရီဇင်မှာရှိတဲ့အဲဒီခုနဟိုပေါ့နော်တူအော်ပရေတာတွေကိုလည်းဒါဘယ်လိုထိန်းမလဲသူရဲ့ skill labor တွေကိုထိန်းဖို့အတွက်ဒါနီလန်းရှာရတော့မယ်အဲအလားတူပဲဟိုတယ်တွေမှာလည်းခုနပြောလို့ပေါ့တချို့ကချင်းဝင်နဲ့လုပ်တဲ့ဟိုတယ်တွေရှိတယ်ပြန်မဆက်နိုင်ဘူးဆိုလို့ဘာနေနဲ့ညှိပြီးတော့တခုခု defer လုပ်ဖို့ interest ကိုတက်တောင်းအစိုးရ subsidize လုပ်မှာဖြစ်တယ်လို့ဒီမှာရှိတဲ့ဟိုတယ်ဝန်ထမ်းတွေကိုလည်းထိန်းထားဖို့လာစားပေးနိုင်ဖို့အတွက်လည်းဒါလိုပါတယ်အလားတူပဲဟို tourism ဆက်ဆက်တဲ့ transport sector ပေါ့ခု airline တွေလည်းပါတယ်နောက်ဟိုနောက်ဆုံးကျတော့ကျွန်တော်ကဒီအောက်ခြေ level ပေါ့နော်ဒီ ground level မှာရှိတဲ့ transporter တွေဖြစ်တဲ့မြင်းလဲဆရာတွေလေဆရာတွေဟဲ့လား site car ဆရာစုံပေါ့ဒါတွေကတော့ဟို local market ကိုမဟုတ်ပဲね tourist market ကိုဒီရဲ့အင်းဝါတို့လို main core တို့လို့ဟဲ့လားပကံတို့လို့နေရာဆိုရင်လူတွေကအရင်ထိပြီလေအဲ domestic တွေလာနေတော့တမျိုးပေါ့အဲ့တော့သူတို့လည်းဘယ်လိုပေးမလဲဆိုတဲ့ဟာလည်းလိုပါတယ်
ဟုတ်ကဲ့ရှင်ဆရာဆိုတော့ဒီဆရာတို့အခုဒီအစိုးရရဲ့ချင်းငွေမတီးပေးမှုနဲ့ဆိုလို့ရှိရင်ဒါခီးသွွားလုပ်ငန်းကဏ္ဍရဲ့လှုပ်သားရန်စုကိုထိန်းထားနိုင်ဖို့ကဆရာတို့ဒီချင်းနေတိုင်းဆိုရင်ဘယ်လောက်လောက်ဘယ်ဘယ်လောက်ကာလလောက်ပဲထိန်းထားနိုင်မလဲရှင်ရေရှည်တော့မလွယ်ဘူးထင်ပါတယ်ဆရာ
ဟုတ်ပါတယ်ဘာလို့ဆိုတော့ဟိုကျွန်တော်တို့ကဒီ crisis ကတော့ဟိုပါပေါ့အနည်းဆုံး6လောက်သွားပါเนาะကျွန်တော်တို့လာမယ့်အောက်တိုဘာပွင့်လဲရသည်ကိုတော့ဘာမှမဖြစ်ခဲ့ဘူးဆိုရင်ညှော်လဲရတာပေါ့နော
်ဒီချင်းငွေရဖို့ရောကုမ္ပဏီတွေဘက်ကအဆိုပြုလို့ရမလားဘယ်လိုရနိုင်မလဲရှင်ဆရာ
ချင်းငွေရတော့ဟိုပထမအတုပ်ပေးမယ်နောက်လည်းပေးမယ်ဆိုတော့ကျွန်တော်တို့ကပထမအတုပ်မှာတော့ခုနပြောတဲ့ဟိုလက်တွေ့လုပ်နေတဲ့တူအော်ပရေတာတွေပါမယ်ဟိုတယ်အသေးလေးတွေပါမယ်နောက်ပြီးရင်တော့စားတောက်ဆိုင်လေးတွေနဲ့ဟိုဆိုဗီနီယာလုပ်တဲ့လူတွေပေါ့နောက် transport ပါဆိုရင်တော့ခုနဟိုလေကြောင်းကုမ္ပဏီတွေကတော့အခုချိန်မှာသူတို့ကတော့အင်အားရှိတယ်နော်ဟိုမော်တော်ကားလည်းအလားတူပဲပေါ့နော်သူတို့လည်းဟိုတန်တိုင်းတစ်ပိုင်လုပ်နေတဲ့လူတွေတွေရှိပဲအဲဒါတွေတွေတော့ကျွန်တော်တို့ကဟိုတူရစ်မတ်ကတ်ကိုအဓိကထားတဲ့ဒေတာတွေကလူတွေကိုတော့ကျွန်တော်တို့ကဟိုပေါ့စဉ်းစားတဲ့နေထင်ပါတယ် business plan ပေါ့အခုလည်းကျွန်တော်တို့ဆွေးနွေးတယ်မှာသူတို့ဘာလုပ်မလဲဒီငွေရရင်နော်တချို့ကဟိုပေါ့အခြားနိုင်ငံမှာသွားပြီးတော့ promotion လုပ်မယ်ဒါ promotion လုပ်ရမယ့်အချိန်ပေါ့ဒီချိန်မှာဟိုကိုယ့်အကို defense လုပ်ရမယ့်အချိန်အဲကိုမနစ်သွားအောင်ဝိုင်းပြီးတော့ကျွန်တော်ကြားကန်မဲ့အချိန်မှာဒီငွေရသူတို့ကိုမိကိုနေတဲ့ဝန်ထမ်းတွေကိုရတ္တိရမယ်ဒီထိန်းသိမ်းရမယ်လုပ်ငန်းရဲ့အခြေအနေလေးတွေပေါ့နော်ဟိုတယ်ဆိုလဲဟိုတယ်ပြုပြင်ထိန်းသိမ်းရမှာရှိတယ်ဟာသာတောက်ဆိုင်ဆိုလဲအထိုင်လျောက် maintenance ဆက်ကျွန်တော်တို့ရတဲ့ဧည့်သည်လေးကိုထိန်းဖို့လုပ်မယ်အဲ့တော့ဒီပေါ်မှာဖိထားတဲ့ဝန်ထမ်းတွေကိုပေးဖို့လုပ်တာလို့ယူဆပါတယ်ဟိုလက်ပတ်မှုကတော့တော်တော်နေသွားမှာပဲနေသွားတဲ့အကြောင်းခီးတဲ့တွေမလာတော့ဘူးထွက်ပြဲလူတွေမရှိတော့ဘူးဆိုရင်ဒီမှာရှိတဲ့hotel တွေဟိုစားတောက်ဆိုင်တွေ tourist ကိုအားထားတဲ့ transport sector တွေအကုန်လုံးကဟို fake ဖြစ်သွားတော့မှာပဲအဲတော်တော်ဒီအခြေအနေကစိုးရိမ်စရာရင်းလေးစရာတော့ရှိတာပေါ့နော
်ဟုတ်ကဲ့ရှင်ဆရာဆိုတော့အဲ့ဒီလိုဖြစ်လာခဲ့လို့ရှင်ယင်ဘလို့ဆိုဘလောက်ဆိုးွားတဲ့အခြေအနေမျိုးထိရောက်သွားနိုင်ပါတည်
းအထူးကတော့ recession ဆိုတဲ့ဟာမျိုးကဟိုဘလို့ခေါ်မလဲအဲသူက photo video concept လို့ပေါ့တခုပြိုလိုက်တယ်နဲ့ပြိုလဲသွားနေတဲ့အခြေအနေကရှိတယ်။ကဘာမှာလည်းဒီလိုတာရကတွေကရှိတယ်။ရှိတော့ကျွန်တော်တို့ကအခုချိန်မှာရပ်မနေဖို့အရေးကြီးပါတယ်။နော်။ဟိုရပ်မနေဖို့ဆိုတာကျွန်တော်တို့ကဟိုပါပေါ့ကျွန်တော်တို့လည်းကျွန်တော်တို့ရောဝန်ထမ်းတွေကိုတော့အခုဒီမှာဘာမှမဖြစ်သေးဘူးဆိုတော့ရုံးတော့တက်ခိုင်းထားတယ်။ဒါပေမဲ့ရုံးထဲမှာကျွန်တော်တို့က capacity building တွေလုပ်ထားတယ်။စိတ်ဓာတ်မြင့်စေတဲ့ motivation တွေလုပ်ထားတယ်။အရင်အလုပ်လက်ကျန်အကျွေးတွေရှိရင်တို့ပြန်စီရင်နေရှင်းတာတွေတင်ထုတ်တာတွေဟို monitoring ပေါ့ review လုပ်တာတွေဒါတွေတော့ကျွန်တော်တို့ကဟို broken ဆွဲပြီးလုပ်ထားတယ်အလိုပဲပေါ့အခြားစားတောက်ဆိုင်တို့ hotel room မှာဆိုရင်လည်းဒါတွေကဟိုလာပေါ့နော်ပြန်လည်ပြီးတော့တို့ဟိုသူတို့ active ပြောင်းလုပ်နေရမယ်လူတွေကဟိုပေါ့ depression ရတယ်ဆိုတာအလုပ်မရှိရင်လည်းရတယ်လို့အလုပ်သိပ်ပြရင်လည်း overload ဖြစ်ရင်လည်းဖြစ်တတ်ပါတယ်အဲ့ဒါမျိုးတွေကိုကျွန်တော်တို့ကထိန်းကြီးဖို့အတွက်လည်းဒါလိုပါတယ်အဲ့တော့အခုလိုပေါ့ဟိုကျွန်တော်တို့ကရက်နေလိုက်ရင်တော့ကျွန်တော်တို့ကအခြေအနေပိုဆိုးသွားမယ်အဲ့တော့ကျွန်တော်တို့ကအခု readiness ဖြစ်အောင်လုပ်ရမယ်ကျွန်တော်တို့ဘာလို့ဆိုအခုချိန်မှာဆိုရင် digital online နေနဲ့အခုကျွန်တော်တို့ဒီဟိုပါပေါ့နော် online နဲ့ကျွန်တော်တို့ဟိုအခုရုံးနေမှာအုပ်ချုပ်လာပြီဆိုရင်ဒီ practice တွေကိုပို့ပြီးတော့လုပ်ရမယ်အစိုးရကလည်းဒီအပိုင်းတွေကို connection တွေကောင်းအောင် facility တွေကိုပို့ပြီးတော့အားပေးရမယ်နော်အဲ့ဒါမျိုးဆိုကျွန်တော်တို့ကနောက်ဟို digital platform တစ်ခုအားခိုင်ခိုင်မာမာကျွန်တော်တို့ဒီကာလကိုတည်ဆောက်နိုင်ပြီဆိုရင်ပ ပြန်ဖွင့်တဲ့အချိန်ကျရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့ image တော့ကျွန်တော်တို့ဒီဘက်မှာလည်းဟိုဘာပြောလဲရပတ်ရံအတွက်အကောင်းဆုံးနေရာဆိုတာကိုသူသိပါတယ်အဲ့လိုပဲကျွန်တော်မြင်ပါတယ်
blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုနဲ့ COVID-19 ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့ကမ္ဘာနိုင်ငံတွေဆောင်ရွက်နေကြတဲ့အထက်မှာကျောင်းတွေ၊ကောလိပ်တွေ၊တက္ကသိုလ်တွေပိတ်ထားတာလည်းပါပါတယ်။ American ပြည်ထောင်စုပြည်내တော်တော်များများမှမူလတန်းကစလို့တက္ကသိုလ်အတန်းတွေအထိကိုစာသင်ခန်းတွေကိုယာယီပိတ်ထားကြပါတယ်။စာသင်ခန်းတွေကိုပိတ်ထားတယ်ဆိုပေမဲ့သင်ကြားမှုတွေကိုရပ်ထားတာမဟုတ်ပါဘူး။ online ပေါ်ကနေတဆင့်လေ့ကျင့်သင်ကြားမှုတွေဆက်ပြီးတော့ရှိနေပါတယ်။ဒီတစ်ပတ်မှာတော့တုံးတန်းကျောင်းသူတယောက်အိမ်ကနေစားလုပ်နေရတဲ့အတွေ့အကြုံကိုမျှဝေခြင်းပါတယ်။ American ပြည်နယ်ထဲမှာပြည်နယ်တဝန်းကျောင်းတွေပိတ်ထားတဲ့ Maryland ပြည်နယ်ကတုံးတန်းကျောင်းသူမတ်မေနှင်းအိမ်ရဲ့အတွေ့အကြုံဖြစ်ပါတယ်
။အကျောင်းစာတွေကဒီမှာသမီးတို့တွေက email တွေပို့ပြီးတော့ online courses တွေလုပ်ပေးတယ်လေ။ login လုပ်ပြီးမှ courses နဲ့ quizzes တွေရှိတယ်။ Kindergarten to 12 grade ชีละเล
อือหือตะมี้อ่ะคือ3ดั้นสรแล้วตะปิ๊ดก็3ดั้นชาเนี่ยปัดตะปิ๊ดแล้วจ้างมาบาริปို့ไปปิ๊ดแล้วไอ้ษาริเลิกค้านนี่แหละ
ตะมี้อ่ะล็อกอินลูปอีมาล็อกเลยได้หาได้ชีละเลควิซิสดิชีละ
เมโกนี่ဖြည့်ရဲ့หาနောက်ပြီးတော့
ပြင်ตะมี้တို့တွေဟာတခါသမီးတို့ရေ games ရှိတယ်လို့ပေါ့သင်ချာ games တွေရှိတယ
်စာဖတ်တာရောဖတ်ရလား
စာဖတ်လို့ရတယ် online ပေါ်မှာစာအုပ်တွေရှိတယ်ပြန်သမီးတို့တွေအကြိုက်တဲ့ဟာဖတ်လို့ရတယ်
အဲ့တော့ကျောင်းကတငယ်ချင်းတွေနဲ့ရောသမီးတို့ဘယ်လိုမျိုးအဆက်အသွယ်လုပ်နေလဲ
သမီးက online ပေါ်မှာပြောလို့ရတယ်တခါတည်းသမီးကစောတယ်လေပြန်တခုတချို့တကယ်ရင်းတမီးနဲ့ဆော့တာဆိုတမီးတို့တမီးကသူတို့တွေနဲ့ပြောတယ်လေ
ဆိုတမီးကအခုတော့ចောင်းပိတ်ထားတော့စိတ်ညစ်နေလား
အာတမီးကចောင်းမမပိတ်ခင်တော့တမီးတို့တွေက library မှာဆရာမပြောတယ်6ခုယူလို့စာအုပ်6ခုယူလို့ရတယ်ဆိုတမီးကတအားစိတ်မကောင်းမဖြစ်ဘူးတမီးဖတ်လို့ရတယ်
อ๋อจ้องเป่งนี่ไปแม้แหละสาริพัดลุยาတော့ตะมี้ใส่ไม่เน็บพู
อืมเปลี่ยนเสี่ยม่าแคแรนดีนะคัลเลอร์ดิเปลี่ยนอยู่ละเลยสรตะมี้တော့ตะมี้อ่ะยีลุยาได้สวยลุยา
ได้อ๋ออะคืออะไอ้มาอะไรเล่นนี่ล่ะป้ออื
มဟုတ်แกตะมี้อ่ะซันยาตีเด้บอลงกันเด้ตะคอดเลยเปลี่ยนแลนช็อตเด้เปลี่ยนตะคอดเลยตะมี้อ่ะตาก้องเห็นเพเพยะตะคอดเลยmovie တွေတူတူပြရတယ်လေ
။သမီးလိမ်မာရင်ရုပ်ရှင်တွေကြည့်ရတာပေါ့။
ဟုတ်ကဲ့
။ Maryland ပြည်နယ်ထဲကတုံးတန်းကျောင်းသူမတ်မင်းနှင်းအိမ်ပြောပြသွားတာပါ။ COVID-19 ကပ်ရောဂါကာကွယ်တဲ့အနေနဲ့ကျောင်းတွေပိတ်ထားရတယ်ဆိုတာကိုကျောင်းတွေမှာရှင်းပြထားပြီးဖြစ်လို့ကျောင်းသူကျောင်းသားတွေအနေနဲ့ကျောင်းမတက်ရပေမဲ့သူတို့လုပ်ရမယ့်တာဝန်ကိုအလေးအနက်ထားကြတယ်လို့မတ်မင်းနှင်းအိမ်ရဲ့မိခင်မတ်ခင်ဖြူထွေးကရှင်းပြပါရတယ်။
သူတို့ကြားမှာကကိုရိုနာဖြစ်တယ်ဆိုတော့ကိုရိုနာနဲ့ပတ်သက်ပြီးတော့ discussion တွေလုပ်ကြတယ်ခလေးတွေကြားမှာဆွေးနွေးပွဲလုပ်တယ်ဥပမာတမီးဆိုရင်အရောက်တာနဲ့သူပြန်ပြောပြတယ်သူတို့ဒီလိုဆွေးနွေးပွဲလုပ်ကြတယ်ကိုရိုနာဖြစ်တာအခုဆိုလို့ရှိရင်ဘလောက်ဆိုးနေပြီပေါ့သူတို့ကအဲ့ဒီ information တွေဟာအစားဒီအချက်လက်လေးတွေကိုသူတို့အွယ်နဲ့မလိုက်အောင်သိတရရတယ်ရှိတယ်ဆိုတော့သူတို့အသိစိတ်ထဲမှာဒီချိန်နေကြမှုလို့ကြောင်းပိတ်တာဒါသူတို့ကြောင်းတက်နေရတဲ့အချိန်ဆက်ပြီးတော့လေ့လာနေရမယ်ဆိုတော့အသိရလည်းရှိတဲ့အခါကျတော့သူတို့အလုပ်ကိုသူတို့လုပ်ရမယ်ဆိုတာကိုလည်းအဲ့ဒီအသိရှိနေတယ်အဲ့ဒီတခုကတော့ဒီခလေးတွေအတွက်လည်းတော်တော်လေးကောင်းတယ်သူတို့ကဒီတင်ထောက်ကူပစ္စည်းတွေကလည်းအပြည့်အဝရထားတယ်သူတို့ကိုတင်ကြားတဲ့ပုံစံကလည်းသူတို့မပြင်းအောင်တခြားလုံးလုပ်လာခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကစာသင်ရတယ်ဆိုတာကိုလည်းပြောနေတာမျိုးပေါ့နော
်နောက်ပြီးတော့ဒီចောင်းသူចောင်းသားတွေသင်ကန်းစာတွေပြတ်မသွားအောင်လို့ဒီចောင်းနေရနေပြီးတော့ online ကနေစီစဉ်ပေးထားတဲ့ပုံစံကိုလည်းရှင်းပြပေးပါလားရှင
့်ဘယ်လိုစီစဉ်ပေးထားလဲဆိုတော့ classroomlogin ဆိုပြီးတော့ပေါ့เนาะဒီចောင်းសាទិង្កានနဲ့မှာទិនတဲ့ပုံစံမျိုးဒီចောင်းនោះကទិនခဲ့တဲ့ဒီទិនកန်းសារីលិចិង្កាននេះទិនឆាပဲဖြစ်ဖြစ်សាផាត់តាပဲဖြစ်ဖြစ်ပေါ့เนาะសាយីសាផាត់តាတွေပေါ့លីအဲ့ဓာរីအကုန်လုံးကို तू ਆ online ပေါ်ကနေပြီးတော့มาဒီ internet computer ရှိမယ် internet သုံးလို့ရမယ်ចောင်းကပေးထားတယ်သူတို့ဒီ login လုပ်လို့ရတဲ့ဟာပေါ့เนาะဆိုတော့ account ਨੇ ဝင်ပြီးတော့ဒီចောင်း ਨੇ ပတ်သက်တဲ့သူတို့လေ့လာလို့ရတဲ့ဟာတွေကိုအဲ့ဒီမှာထည့်ထားပေးတယ်ဆိုတော့ကလေးတွေကအဲ့မှာသွားပြီးတော့ကျောင်းပုံမှန်ကျောင်းတက်တည်တဲ့အချိန်မှာလုပ်တဲ့ဟို fun game တွေအပါပေါ့နော်ဒီ legend game တွေသူတို့လုပ်လို့ရမယ်ဆိုလိုတာက ဒီတင်ချတွက်တာပါညာအပြင်ဟိုပဲခလေးတွေဟိုဟိုစာလဲတက်ဟိုပျော်လဲပျော်ရအောင်လုပ်ပြီးတဲ့လေ့ကျင့်ခန်းမျိုးလေးပေါ့နော်ပေါ့ပေါ့ပါလေ့ကျင့်ခန်းတွေလည်းပါတယ်နောက်စာဖတ်ဖို့အတွက်ဒီနေ့ဟိုဥပမာသူကရေးထားတယ်ဒီနေ့ကိုအကြိုက်ဆုံးအယုတ်ကလေးတစ်ယုတ်ကိုမိနစ်20စာဖတ်ပြပါကိုကြိုက်တဲ့စာတစ်ခုဖတ်ပြပါပေါ့ဒါမှမဟုတ်လို့ရှိရင်လည်းကိုအဖေကိုဖြစ်ဖြစ်အမေကိုဖြစ်ဖြစ်ကိုကိုအမအဝယ်ဖြစ်ကိုတရရောက်ကိုစာမိနစ်20ပြည့်အောင်ဖတ်ပြပါပေါ့ဆိုတော့အဲ့လို assignment လေးတွေလုပ်ထားတဲ့အခါကျတော့ကလေးတွေကအဲဒီနေ့ဆိုလို့ရှိရင်တနေ့လာနေ့အတွက်ဆိုရင်ဒါလုပ်ဒါလုပ်ဒါလုပ်ပေါ့ဆိုတော့အင်္ဂါနေ့အတွက်ဆိုရင်လည်းပါပေါ့အများကြီးတွေပေးတာတော့မဟုတ်ဘူးပေါ့ပေါ့ပါပါပဲဒါပေမဲ့သူတို့ကကျောင်းသွားပြီးတော့နောက်တစ်ခါဘာတွေကိုသူတို့ကတိုက်တွန်းလဲဆိုတော့ဒီလိုမျိုးကျောင်းစာလေ့လာမှုမပြတ်ပါတော့တည်ယူမှုတစ်ခုခုရှိနေတာအပြင်ကိုကလေးတွေကိုသူတို့ရဲ့ဒီပျော်စရာအချိန်ပေါ့နော်လှုပ်လှုပ်ရှားရှားအားကစားလှုပ်ဖို့အတွက်လည်းတိုက်တွန်းတယ်အဲ့ခါကျတော့မိဘတွေကတော့အခုလိုချိန်မျိုးမှာပို့ပြီးတော့အချိန်ပေးရတာပေါ့လေအွန်လိုင်းမှာသွားပြီးတော့ကလေးတွေအဲဒီနေ့ဆိုရင်ဘာတွေလှုပ်ဖို့ကျောင်းကညွှန်ကြားထားတာရှိတယ်ပေါ့ကြည့်ပြီးတော့အဲ့ဒီလေ့ကျင့်ခန်းလေးကိုကလေးနဲ့အတူတူလှုပ်ပေးမယ်ပြီးသွားလို့ရှိရင်သူတို့မပြင်းအောင်သူတို့နဲ့အတူတူကစားပေးတာတို့နောက်ဒီပုံမှန်ပေါ့အဲကလေးတွေသူတို့ကစားခြင်းတဲ့အချိန်လေးတွေကိုသတ်မှတ်ပေးရတာပေါ့နော်အဲ့ဒါတွေတော့လုပ်ပေးတာရှိပါတယ
်အမေရိကန်မှာတော့ကျောင်းသားမိဘတွေနဲ့ဆရာဆရာမတွေကြားမှာအွန်လိုင်းပေါ်မှာဆက်သွယ်မှုတွေကအရင်တည်းကရှိနေပြီးသားပါဒါပေမဲ့အခုလိုမျိုးအခြေအနေအရကျောင်းပိတ်ထားရတဲ့အခါမှာကျောင်းသားတွေအတွက်လိုအပ်ချက်တွေကိုကျောင်းတွေကဖြည့်ဆည်းပေးနိုင်ဖို့အဖက်ဖက်ကစူးစမ်းစီစဉ်ပေးနေကြပါတယ်အမေရိကန်ပြည်ထောင်စုထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ပိုများလာနေချိန်မှာဂန္ဓာဇုံကလုပ်ငန်းလည်ပတ်မှုတွေယာယီရပ်ဆိုင်းနေကြပါတယ်ကျောင်းတွေတက္ကသိုလ်တွေကိုဘယ်တော့ပြန်ဖွင့်မယ်ဆိုတာကိုလည်းဘယ်သူမှအတိအကျမပြောနိုင်သေးပါဘူးလောလောဆယ်အခြေအနေမှာအွန်လိုင်းစာသင်ခန်းတွေကပုံမှန်စာသင်ခန်းတွေနေရာမှာအစားထိုးသင်ကြားပေးနေအောင်မှဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
အခုဆက်ပြီးမရေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးဆင်းရဲပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းတော်မှာတော့ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကြဲကြဲပြင်းပြင်းကူးစက်ပြန့်ပွားမှုကအမှုပညာအသိုက်အဝိုင်းကိုဘလောက်ထိဆက်ပြီးတော့ရိုက်ခတ်မှုတွေကြီးနေပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအသိုက်အဝိုင်းကသတင်းတူတူတွေကိုပြောပြပေးသွားပါမယ်အော်စကာဆုရှင်မင်းသားကြီးထွန်ဟန့်စ်နဲ့သူ့ရဲ့ဇနီးရီတာဝူဆန်တို့နှစ်ဦးမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့ပြီးတဲ့နောက်ဩစတြေးလျနိုင်ငံကွင်းစ်လန်ပြည်နယ်ကဆေးရုံတစ်ခုမှာ9ရက်ဆေးရုံတက်ခဲ့ရပြီးတော့အခုဆေးရုံကဆင်းလာကြပြီလို့ People Magazine ကရေးသွားတာပါသူတို့နှစ်ယောက်ကဩစတြေးလျမှာငှားနေတဲ့အိမ်တစ်လုံးမှာအနားယူနေပြီးတော့နှစ်ယောက်လုံးအခုချိန်မှာအိမ်ထဲမှာပဲနေပြီးတော့စီးကြခွဲစောင့်ကြည့်ခံထားရတော့ရှိတယ်လို့မင်းသား Tom Hanks ရဲ့ပြောရေးဆွေးနွေးရှိသူကိုကိုးကားပြီးတော့ American ပြည်အောင်စုက People Magazine မှာရေးထားတာပါသူကဩစတြေးလျနိုင်ငံမှာရုပ်ရှင်ကားတကားရိုက်နေတော့ပင်မနှွဲနေပြီးတော့အဖျားနည်းနည်းတက်လာပြီးတဲ့နောက်မှာဆေးစစ်ကြည့်တော့ကိုရိုနာဗိုင်းရပ်စ်ပိုးသူတို့လင်မယားနှစ်ယောက်စလုံးမှာတွေ့ရှိခဲ့တယ်ဆိုပြီးတော့မင်းသား Tom Hanks ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာကနေပြီးခဲ့တဲ့သတင်းဘက်ကပဲသူ့ရဲ့ပြည်သက်ကိုရေးပြီးတော့အကြောင်းကြားခဲ့တာဖြစ်ပါတယ်သူတို့နှစ်ယောက်လုံးအသက်63နှစ်ရှိကြပါပြီ Tom Hanks ကအဆိုရောကြီး Elvis Presley အကြောင်းရုပ်ရှင်ကားတကားရိုက်ဖို့ Australia နိုင်ငံအရှေ့ဘက်Brisbane မြို့မှာရှိတဲ့ Gold Coast ကမ်းခြေဒေသကိုတွားရောက်နေတာဖြစ်ပါတယ်။ Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးမဲ့အဲဒီရုပ်ရှင်ထဲမှာ Tom Hanks က Elvis Presley ရဲ့ manager Colonel Parker ဖြစ်တဲ့တရုတ်ဆောင်တာပါ။မင်းသား Tom Hanks နဲ့သူ့ရဲ့ဇနီး Rita Wilson တို့နှစ်ယောက်ကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်ဆိုပြီးတော့သတင်းဖြစ်လာတဲ့ပထမဦးဆုံး American အကြော်မော်နှုပညာရှင်တွေဖြစ်ပါတယ်။ဒီလိုမျိုးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူတွေထဲမှာတော့ British မင်းသားAdris Elba ကသူမှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေတယ်ဆိုတာစမ်းသပ်မှုအဖြစ်ရတဲ့အကြောင်းပြောသွားပါရစ်။ဒါကြောင့်မလို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ကြေညာတဲ့အမှုပညာရှင်တွေထဲမှာ Tom Hanks တို့ဇနီးမောင်နှံပြီးသွားရင်နောက်ထပ်အမှုပညာအကြောင်းမတူတိုးလာတယ်လို့ဆိုရပါမယ်။ဒီမင်းသားကလူသက်ဆိုတဲ့ရုပ်သံရဲဇလံတွေမှာတရုပ်ဆောင်ထားသလို Avengers Infinity War လူစွမ်းကောင်းစကားမှာလည်းနော့စနဖီယာဟိုင်ဒဲလ်အဖြစ်နဲ့တရုပ်ဆောင်တာပါ။သူမှဒီယောဂပိုးရှိနေပေမဲ့ယောဂလက္ခဏာမပြပါဘူး။ဒါပေမဲ့တခြားသူတွေနဲ့တီးကြခွဲနေနေတယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးပြောထားပါရည်။သူဘယ်မှာရှိနေလဲဆိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။သူကအခုမနေ့ဆေးစစ်ချက်အရာ COVID-19 ယောဂဘိုးရှိနေပါတယ်ကျွန်တော်ကတော့ okay လို့ခံစားရတယ်အခုထိဘာယောဂလက္ခဏာမှမရှိပါဘူးဒါမဲ့လည်း virus ကိုခံရနိုင်တယ်လို့ကျွန်တော်သိပြီးကြတဲ့ကလူတွေနဲ့တရားခွဲနေပါတယ်အားလုံးလည်းအိမ်မှာပဲနေပြီးတော့လက်တွေ့ကြပြင်ဆင်ထားကြပါကျွန်တော်ဘလို့ဖြစ်နေလဲဆိုတာလည်းမပြတ်ပြောသွားပါမယ်။ဘာမှအကြောက်မနေကြပါနဲ့လို့အသက်48နှစ်အရွယ်အယ်ဘာကရေးထားပါရဲ့။ယောဂါပိုးတွေ့ထားတဲ့သူတဦးနဲ့သူထိတွေ့ခဲ့ပြီးတဲ့နောက်မှာသူစစ်ဆေးခဲ့တာဖြစ်တယ်လို့ရေးထားပေမဲ့လည်းအဲ့ဒီယောဂါပိုးရှိသူဘယ်သူပဲဝါဆိုတာသူမပြောထားပါဘူး။ Twitter မှာစာနဲ့အတူတင်ထားတဲ့ဗီဒီယိုထဲမှာတော့လူတွေကိုမကြောက်ချဖို့အကောင်းဆုံးပြင်ဆင်ပြီးနေထိုင်ဖို့သူကအကြံပြုထားတာပါ။အဲ့ဒီဗီဒီယိုထဲမှာသူ့ရဲ့နောက်မှာတော့သူ့ရဲ့ဇနီးဖြစ်သူ Sabrina ကိုတွေ့ရပါလိမ့်မယ်။သူပြင်ဆိုရင်တော့2008ခုနှစ် James Bond ဇာတ်ကား Quantum of Solace မှာ James Bond မင်းသမီးဖြစ်တဲ့တရုတ်ဆောင်တဲ့ Okla Catlan ကိုကလည်းသူ့မှာ Corona Virus စမ်းသပ်တွေ့ရှိခဲ့ရပြီးတဲ့နောက်အပြင်းမထွက်တော့ရတဲ့အိမ်ထဲမှာပဲခွဲနေနေတယ်လို့တင်းငွေတွေကပဲပြောသွားတာပါ Corona Virus ရှိနေတယ်လို့အခုမင်းသား Idris Elba ကထုတ်ပြောကြေညာလာတဲ့နောက်မှာကမ္ဘာနဲ့ရုပ်ရှင်ရိုက်ကူးရေးတော်တော်များများကိုရပ်လိုက်ကြရပါတယ်မင်းသား Keanu Reeves တရုတ်ဆောင်မဲ့လေးကားမြောက် Matrix ရုပ်ရှင်ရိုက်ကူးရေးနောက်ပြီး Fantastic Beasts and Where to Find Them တတိယမြောက်ရိုက်ကူးရေးတွေကိုရပ်ထားလိုက်ပြီလို့ Warner Brothers ရုပ်ရှင် Studio ကမတ်လ16ရက်နေ့ကပဲကြေညာသွားပါတယ်။ Matrix ဇာတ်ကားကိုဂျာမနီမှာရိုက်ကူးဖို့ရှိပြီးတော့ Fantastic Beasts ရုပ်ရှင်ဇာတ်ကားကိုအခုမှထုတ်လုပ်ဖို့စီစဉ်နေတာပါ။ Universal Pictures, Netflix နဲ့ Disney တို့ကလည်း Coronavirus ကပါအနှံ့ပြန့်နှံ့လာတာတွေကြောင့်သူတို့ရဲ့ရုပ်သံဇာတ်လမ်းအစီအစဉ်ရိုက်ကူးရေးတော်တော်များများကိုရပ်ဆိုင်းထားလိုက်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မဲတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။ကမ္ဘာတော်ဝန်ကအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နယ်ပယ်သီးသီးကထင်ရှားကျော်ကြားလူသိများသူတွေရဲ့အကြောင်းကိုစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုတင်းလာနေညပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ရေးနဲ့ကင်ဆာရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတော်အရန်တက်ဖွဲ့အရရဲ့ကုန်ကျစရိတ်ကိုပြည်ထောင်စုအစိုးရကနေပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူညီကင်ဆာရေးလုပ်ငန်းတွေကိုပြည်내အုပ်ချုပ်ရေးမှူးညွှန်ကြားမှုအောက်ကနေစတင်ပြီးလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ပြည်내သုံးခုစလုံးမှာအရေးပေါ်အခြေအနေအရေးပေါ်ဘေးဒုက္ခအခြေအနေကြေညာထားတာကိုလည်းသမ္မတထရမ့်ကအတည်ပြုထားပါတယ်။Republican အထက်လွှတ်တော်မှ Rand Paul ဟာ COVID-19 ရောဂါအကူးဆက်ခံထားရတယ်လို့တနင်္လာနေ့ကအတည်ပြုပြောဆိုပါတယ်။သူကဒီရောဂါကူးဆက်သူတွေနဲ့ထိတွေ့ဆက်ဆံမှုမရှိဘူးလို့ပြောပါတယ်။ဒါပေမဲ့သူသွားလာခဲ့တဲ့ခီးတွေခန်းနားတွေကနေတဆင်အကူးဆက်ခံနိုင်ရတာဖြစ်ပါတယ်။အောက်လွှတ်တော်အမတ်2ယောက်လည်းဒီရောဂါပိုးအကူးဆက်ခံနေရတာပါ။ကမ္ဘာကယောဂါ COVID-19 ကူးစက်ပြန့်နှံ့မှုကမ္ဘာတဝန်း3သိန်းကျော်ခန့်ခဲ့ရပြီးတေဆုံးသူပေါင်းက1000ကျော်လာချိန်မှာပဲအာရှနိုင်ငံတွေမှာအခြေစိုက်တဲ့မြန်မာတန်ရုံးတွေကမြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်ဖို့နဲ့နေရပြန်လို့သူတွေအတွက်စီစဉ်ပေးနေပြီးဒီယောဂါပိုးမကူးစက်ရေးအတွက်ကြိုတင်ကာကွယ်မှုအစီအမံတွေကိုဆောင်ရွက်နေပါတယ်လို့ဒီကနေ့မတ်လ23ရက်နေ့နေ့စွဲနဲ့ကြေညာချက်အသီးသီးထုတ်ပြန်ကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်2020တိုကျိုအိုလံပစ်ပြိုင်ပွဲအပြည့်အဝမကျင်းပနိုင်ဘူးဆိုရင်ပြိုင်ပွဲကိုရွှေ့ဆိုင်းသွားနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်။ဂျပန်ပါလီမန်မှာဒီကနေ့ကျင်းပတဲ့အစည်းအဝေးတွင်ဝန်ကြီးချုပ်အာဘေကပြောလိုက်တာပါ
။တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါတယ်။အခုထုတ်လွှင့်ပေးတဲ့အစီအစဉ်အစားဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10:00ကနေ11:00အထိလိုင်းဒိုမီတာ20 25 32တို့ကနေနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.